Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဧပြီလ5ရက်နေ့အင်ကန်နေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24/50/51လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြကြပါစေရှင်ကျမသင်္ကီထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့ခင်တော်ရရှိတွေနားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ရုရှားရဲ့ရက်ဆက်တဲ့လှုပ်ရက်တွေကြောင့်စစ်ဆန်ညှိနှိုင်းရေးပိုခက်လာကြောင်းယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ရုရှားကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေဖယ်ရှားဖို့အမေရိကန်ကပန်ကြားပါတယ်လူမှုစန္ဒပြပွဲတွေနဲ့ရင်ဆိုင်နေရတဲ့သီရိလင်္ကာနိုင်ငံမှာတော့အတိုက်အခံနဲ့အာဏာခွဲဝေခြင်းတုံးဖို့သမ္မတကကန့်လန့်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ချရမယ့်သတင်းဆောင်မတွေထဲမှာတော့ရှမ်းပြည်တောင်ပိုင်းကစုတ်ခွာပေးဖို့စစ်ကောင်စီရဲ့တောင်းဆိုချက်ကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ကညှင်းပယ်လိုက်တဲ့အကြောင်းမှာသတင်းတွေပြီးမှအရင်ဆုံးနားဆင်ချရပါမယ်။ဒီနောက်မှာတော့သခိုင်းမှာမိုဘိုင်းအင်တာနက်ဖြတ်ထားတဲ့အခြေအနေကြောင့်ဒေသခံတွေဒုက္ခရောက်နေကြတဲ့အကြောင်း NUG အစိုးရအဖွဲ့ဝင်တွေရဲ့ American Keysen မြန်မာပြည်အရောင်းချလာရတဲ့အကြောင်းရင်းနဲ့ Ukraine စီးရီးဆန်ရနောက်ဆုံးရသတင်းဆောင်မတွေကိုလည်းနားဆင်ချရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောက်သတင်းလှတို့ကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးမှာဖြစ်ပါတယ
်။ယူကရိန်းနိုင်ငံကဘူချာမြို့ကလေးမှာရုရှားတပ်တွေရရဆက်ဆက်ကျူးလွန်တယ်လို့ဆွဆွဲထားတဲ့ဖြစ်ရပ်တွေတွေ့လာရတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုရှုတ်ချလိုက်ပြီးစစ်ရာဇဝတ်ပြစ်မှုတွေနဲ့ရုံးတင်စစ်ဆေးဖို့တနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။သမရဘူတင်ကိုစစ်ရာဇဝတ်ကောင်ဖြစ်နဲ့ခေါ်ဆိုပြီးဝေဖန်ခဲ့တယ်လို့အခုဘူချာကဖြစ်ရတူကိုတွေ့ရတဲ့အခါသူဟာစစ်ရာဇဝတ်ကောင်တယောက်ဖြစ်နေတယ်ဆိုတာအထောက်ထားတွေ့ရပြီဖြစ်ကြောင်းသမရအင်ဗျူမှာသတင်းထောက်တွေကိုပြောခဲ့တာပါ။ဒါပေမဲ့အချက်လက်တွေစုဆောင်းဖို့လောက်အောင်မှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်နောက်ထပ်အရေးယူဒဏ်ခတ်မှုတွေဆက်ပြီးချမှတ်မှာဖြစ်ကြောင်းလည်းပြောပါတယ်။မြို့တော်ကီယက်တဝိုက်ကမြို့ရွာတွေကနေမကြသေးခင်ကရုရှားတပ်တွေဆုတ်ခွာခဲ့တဲ့နောက်ပိုင်းဒေသခံအယက်သားအလောင်း410ကိုတွေ့ခဲ့ရတယ်လို့ယူကရိန်းအစိုးရရှေ့နေချုပ်ကပြောပါတယ်။ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကလည်းယူကရိန်းကစစ်ရာဇဝတ်မှုဆန်ရသူ့ရဲ့အချက်နဲ့အကောက်ယူမှုတွေကိုကူညီဖို့အတွက် EU ဥရောပသမဂ္ဂကစုံစမ်းစစ်ဆေးသူတွေကိုဆဲလွတ်မှာဖြစ်ကြောင်းတနင်္လာနေ့မှာပဲပြောပါတယ်။အနောက်နိုင်ငံခေါင်းဆောင်တွေဟာရုရှားပေါ်မှာစွန့်ရင်တင်းတွင်းမှုကန့်တတာပါဝင်စီးပွားရေးဒဏ်ခတ်မှုတွေကိုတိုးမြှင့်လှုံ့ဆော်နေကြတာဖြစ်ပါတယ်ရုရှားဟာယူကရိန်းမှာစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့အမေရိကန်ကပြောဆိုပြီးရုရှားကိုလူခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေဖယ်ရှားရေးကုလသမဂ္ဂအထွေထွေညီလာခံမှာဆောင်ရွက်ဖို့အတွက်အမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပန်ကြားလိုက်ပါတယ
် Russia's participation on the Human Rights Council is a farce.It hurts the credibility of the council and the UN.
လူ့ခွင့်ရေးကောင်စီမှာရုရှားပါဝင်နေတာကြီးကြပ်ဖြစ်နေပြီးဒါဟာမှားယွင်းနေတဲ့အတွက်သူ့ကိုဖယ်ရှားဖို့ကုလသမဂ္ဂအထွေထွေညီလာခံကနေမဲခွဲဆုံးဖြတ်ရမယ်အချိန်ရောက်ပြီလို့ယုံကြည်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီး Linda Thomas Greenfield ကသတင်းတောက်တွေကိုပြောပါတယ်။ယူကရိန်းကဘူချာမြို့ကလေးမှာဒါဇင်နဲ့ချီတဲ့အရသားတွေကိုရုရှားတပ်တွေကတတ်ဖြတ်ခဲ့တယ်လို့ပြောကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်အခုလိုအမေရိကန်တမကြီးကနေတောင်းဆိုလိုက်တာပါ။ယူကရိန်းကလည်းဒီတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်နေကြောင်းပြောပါတယ်။ရုရှားကတော့သူ့တပ်ဖွဲ့တွေဒီကိစ္စမှာပါဝင်ပတ်သက်မှုမရှိဘူးလို့ညှင်းဆိုထားပါတယ်။ရုရှားကိုလူခွင့်ရေးကောင်စီကနေဖယ်ရှားဖို့အတွက်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံတဲက3ပုံ2ပုံကထောက်ခံမဲပေးဖို့အတွက်လိုအပ်ပါတယ်။ရုရှားဟာအဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကောင်စီမှာ3နှစ်ထမ်းဆောင်ရမယ့်တာဝန်ကိုဒုတိယနှစ်မြောက်ဆောင်ရွက်နေတာဖြစ်ပြီးသူ့ကိုဖယ်ရှားဖို့တောင်းဆိုမှုနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်မပေးခဲ့ပါဘူးယူကရိန်းမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ထဲရုရှားတပ်တွေပြန်ဆုတ်ခွာသွားပြီးတဲ့နောက်မြို့တော်ကီယက်နာကဘူချာမြို့ကလေးမှာရာနဲ့ချီတဲ့ဒေသခံတွေတိုက်ဆုံနေတာဟာရုရှားတပ်တွေရဲ့ရဲစစ်မှုအထောက်အထားတွေဖြစ်ပြီး ဒီဖြစ်တွေကြောင့်ရုရှားနဲ့ညှိနှိုင်းမှုတွေလှုပ်ဖို့ခက်ခဲလာစေတယ်လို့ဒီမျိုးကလေးကိုတနင်္လာနေ့မှာတောက်ရောက်ကြည့်ရှုခဲ့တဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကပြောကြားလိုက်ပါတယ်။ဘူချာမျိုးကလေးနဲ့တခြားနေရာတွေမှာတွေ့ရတဲ့တည်ဆုံနေသူတွေရဲ့အလောင်းတွေကိုစီပိုင်းတွေမရောက်ခန်းတွေမှာတွေ့နေရပြီးသူတို့ကိုနှိမ့်ဆက်ညှဉ်းပန်းထားတာတွေ့ရကြောင်းသမ္မတကပြောပါတယ်။အဲ့ဒီဒေတာကန်အရသာအလောင်းတွေဟာတွဲပြီးချိန်အောင်ထားတာအနိကပြစ်တတ်တာအစုလိုက်မြုပ်နှံထားတာလမ်းတွေပေါ်ပြန့်ကျဲနေတာတွေ့ရကြောင်းနဲ့ဒါဟာရှစ်ရာစုပြစ်မှုတွေဖြစ်ပြီးဒါကိုကဘာကလူမျိုးတုံးတက်ဖြတ်မှုဂျန်နိုဆိုက်ဖြစ်သတ်မှတ်ကြောင်းလည်းပြောပါတယ်။ဘူချာမြို့မှာအရသာတွေကိုရုရှားတပ်တွေကတက်ဖြတ်ကြောင်းဆွဆဲမှုကိုရုရှားအစုကညှင်းဆုပ်ခဲ့တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ပရော့ဖ်ကတော့ကီယက်မြို့ပြင်ကဒီမြင်ကွင်းတွေဟာရုရှားအစုကိုဆန့်ကျင်အောင်ရန်စပေးဖို့အတွက်လုပ်တာသာဖြစ်ကြောင်းပြောကြားခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာပြည်ရတဲ့အော်ဂူလာအမေရိကန်ဥဆောင်တဲ့တပ်တွေရုတ်သိမ်းခဲ့တဲ့နောက်တာလီဘန်တွေအာဏာပြန်ရလာခြင်းကစပြီးအာဖဂန်နိုင်ငံသားတွေကြားမကြုံစဘူးဆင်းရဲဒုက္ခခံစားနေရကြောင်းနောက်ဆုံးကောက်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်။အာဖဂန်နိုင်ငံသား94ရာခိုင်နှုန်းမှာဆင်းရဲရင်းနဲ့နေတာဖြစ်ပြီးအာဖဂန်အမျိုးသမီးတွေထဲမှာဆင်းရဲဒုက္ခခံစားနေရသူ96ရာခိုင်နှုန်းနဲ့အမျိုးသားတွေထဲမှာ92ရာနှုန်းရှိနေကြောင်းအမေရိကန်ခြေဆိုင်ဂလပ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်။တာလီဘန်တွေကအမျိုးသမီးတွေကိုအလေတန်းနဲ့အထက်တန်းပညာသင်ယူခွင့်ပိတ်ထားတာကြောင့်အမျိုးသမီးတွေကသူတို့ရဲ့အနာဂတ်အတွက်အဆိုးမြင်နေကြတယ်လို့ပြောပါတယ်။အမျိုးသမီးတွေဟာမူလာတန်းဆီယာမားနဲ့ကျန်းမာရေးဆောင်ရှောက်မှုကဏ္ဍကလွဲလို့တခြားမှာအလုပ်လုပ်ခွင့်တွေလည်းအပိတ်ပင်ခံနေရတာပါ။အာဖဂန်မှာလူသားချင်းစာနာမှုအကူအညီအလွန်လိုအပ်နေပေမဲ့ယူကရိန်းအရေးပေါ်လာချိန်မှာအာဖဂန်ကိုကူညီသူတွေအာရုံမစိုက်နိုင်ပဲဖြစ်သွားခဲ့ရတယ်လို့လည်းဂါလပ်ပြည်အခြေညာချက်မှာဖော်ပြထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 5.52 kHz 5.89 နဲ့5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အင်္ဂါနေ့မနေ့ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်အင်မရာခန်အပေါ်အတိုက်ခံတွေကအယုံအကြည်မရှိအဆိုကိုတားဆီးပိတ်ပင်ခဲ့တဲ့ကိစ္စဟာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်တယ်ဆိုတဲ့ဝန်ကြီးချုပ်ရဲ့ပြန်လည်ဆွဆွဲချက်နဲ့ပတ်သက်လို့တရားလွှတ်တော်ချုပ်ကအရေးတကြီးနဲ့တနင်္လာနေ့မှာစတင်ကြားနာခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကတော့အမျိုးသားလွှတ်တော်ခေါ်အမတ်342ဦးပါတဲ့ပါလီမန်အောက်လွှတ်တော်အစည်းအဝေးတွေမှာအတိုက်ခံတွေကဝန်ကြီးချုပ်အင်မရာခန်ဟာနိုင်ငံကိုလွဲမှားစွာအုပ်ချုပ်နေတယ်ဆိုပြီးအယုံအကြည်မရှိအဆိုတင်သွင်းဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့အောက်လွှတ်တော်ယာယီဥက္ကဋ္ဌကဒီအဆိုဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကန့်ညီဘူးဆိုပြီးရုတ်တရက်ပယ်ချလိုက်ပြီးနောက်ပါလီမန်အစည်းအဝေးကိုရပ်ဆိုင်းခဲ့တာပါ။အယုံအကြည်မရှိအဆိုတင်သွင်းသူတွေရဲ့နောက်ွယ်မှာအမေရိကန်အစိုးရကရှိနေတယ်ဆိုပြီးဝန်ကြီးချုပ်ခံဘက်ကလည်းစွပ်စွဲခဲ့ပေမဲ့အမေရိကန်ပြည်ထောင်စုကတော့ဒီကိစ္စကိုငြင်းဆန်ခဲ့ပါတယ်။ပါလီမန်အစည်းအဝေးကိုရပ်ဆိုင်းပြီးချိန်မှာပဲပါကစ္စတန်သမ္မတအရစ်အယ်ဘီကလည်းဝန်ကြီးချုပ်ခံရဲ့အကြံပေးချက်အတိုင်းပါလီမန်ကိုဖျက်သိမ်းလိုက်ပြီးရပ်ပေါင်း90အတွင်းရွေးကောက်ပွဲကျင်းပပေးသွားမယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ။သီရိလင်္ကာအစိုးရအဖွဲ့ဝင်ဝန်ကြီးအားလုံးနှုတ်ထွက်သွားပြီးနောက်အတိုက်ခံနေတဲ့အာဏာခွဲရေးအုပ်ချုပ်သွားမယ်လို့သမ္မတဂိုတာဘာယာရော့ဂျာဘောက်ဆာကတနင်္လာနေ့မှာကမ်းလှမ်းလိုက်ပါတယ်။ဆန်ကျင်ဆန္ဒပြမှုတွေတိုးနေချိန်မှာပဲသမ္မတရဲ့အခုလိုကံလန့်ချက်ထွက်ပေါ်လာတာပါပါလီမန်ထဲကနိုင်ငံရေးပါတီအနေနဲ့အစိုးရအဖွဲ့ဝင်ယာတုတွေကိုခွဲယူပြီးနိုင်ငံအကြက်အသေးကိုအတူတကွလက်တွဲဖြည့်ရှင်းသွားကြပါစို့လို့သမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်တိုင်းပြည်ရဲ့နှဆိုင်လာတဲ့ပြဿနာကိုဒီမိုကရေစီဘောင်အတွင်းကနေအတူတကွဖြည့်ရှင်းသွားကြဖို့အလေးထားပြောထားပါတယ်သမ္မတနဲ့သူ့အကိုဝန်ကြီးချုပ်ကလွှဲလို့သီလင်္ကာအစိုးရအဖွဲ့ဝင်ဝန်ကြီးအားလုံးတနင်္ဂနွေနေ့ကနှုတ်ထွက်သွားပြီးနောက်ဗဟုပန်ဥက္ကဋ္ဌအဂျစ်ဂဘရာကလည်းတနင်္လာနေ့မှာထပ်ပြီးနှုတ်ထွက်သွားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရေးလမ်းဟာပြဿနာတွေများပြားခဲ့တဲ့9နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးနောက်ဒုတိယသတင်းအတွက်အရွေးခံတော့မှာမဟုတ်ဘူးလို့တနင်္လာနေ့ကပြောကြလိုက်ပါတယ်။အစိုးရအရာရှိကြီးတို့အဖြစ်ဆယ်စုနှစ်နဲ့ကြီးတာဝန်ထမ်းခဲ့ပြီးနောက်2019မှာအုပ်ချုပ်ရေးမှူးဖြစ်လာခဲ့တဲ့လမ်းမြက်ပထမသတင်းမှာနိုင်ငံရေးမငြိမ်သက်မှုတွေသဘောထားကွဲသူတွေပေါ်နှိမ်နင်းခဲ့မှုတွေနဲ့ ကိုဗစ်ကာယောဂါကံရွယ်မှုမှာဝေဖန်ခံရမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါသူမရဲ့ဆုံးဖြတ်ချက်ကိုတရုတ်အစိုးရကလက်သင့်ခံကြောင်းသူအဓိကအကြောင်းပြချက်ကတော့မိသားစုအတွက်ပြန်ပြီးတော့အချိန်ပေးနိုင်မှုဖြစ်တယ်လို့ဆိုပါတယ်အသက်64နှစ်အရွယ်ကယ်ရီလန်းဟာဟောင်ကောင်မှာပြည်မှုဆိုင်ရာဥပဒေတွေနဲ့စွဲဆိုခံရသူတွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းပေးရေးဥပဒေကြမ်းကို2019မှာအဆိုပြုခဲ့တဲ့အတွက်ဒီမိုကရေစီလိုလားသူတွေလမ်းပေါ်ထွက်ပြီးအကြီးအကျယ်ဆန့်ကျင်ဆန္ဒပြမှုနဲ့ရင်ဆိုင်ခဲ့ရမှုပါတယ်ဒီအတွက်2020မှာတရုတ်ပြည်မှာကြီးအစိုးရကဟောင်ကောင်မှာအမျိုးသားလူညုံရေးဥပဒေကိုပြဋ္ဌာန်းလိုက်ပြီးနိုင်ငံရေးအံတုတဲ့လွှတ်ရက်တွေဟာတရားမဝင်ဘူးလို့သတ်မှတ်ထားပါတယ်ခင်ဗျာကမ္ဘာလူသားအလုံးရဲ့96ရာခိုင်နှုန်းဟာတန်ရှင်းလက်ဆက်တဲ့လေကိုမရရှိကြဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောကြားလိုက်ပါတယ်။ဒါကြောင့်လေတုညင်ညမ်းမှုတွေဖြစ်စေတဲ့ကြောင်မီသွေးလောင်စာသုံးဆွဲမှုကိုလက်တွေ့လျှော့ချသွားကြဖို့နဲ့လေတုညင်ညမ်းမှုကြောင့်အသက်ရှူလမ်းကြောင်းနဲ့ကိုရင်းသွေးလျှော့ပတ်မှုပြဿနာတွေကြုံရပြီးနှစ်စဉ်တန်းပေါင်းများစွာသောလူတွေသေဆုံးနေရတဲ့အဖြစ်ကနေကာကွယ်ဖို့လိုတယ်လို့ WHO ကထပ်မံတတိပေးလိုက်ပါတယ်။လေတုတန့်စီမှုဆိုင်ရာစီးမင်းတွေချမှတ်ပြီး6လကြာတနင်္လာနေ့မှာရေချိုရဲ့နောက်ဆုံးအစီရင်ခံစာအသစ်တစ်ခုထုတ်ပြန်လိုက်တာပါအဲ့ဒီထဲမှာလေရုတန်ရှင်လက်ဆက်မှုကိုနိုင်ငံမျိုးရွာအလိုက်စစ်တမ်းကောက်ပြုစုထားတဲ့အညွန်းကိန်းတွေကိုစီးရင်ဆိုင်ရနဲ့ဖော်ပြထားပါတယ်တကမ္ဘာလုံးမှာအရင်ထက်ပိုပြီးလေရုညဉ့်ညမ်းလာတဲ့မျိုးရွာတွေတိုးလာနေပြီး6000ကျော်တိရှိလာပြီလို့ဆိုပါတယ်သဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုတွေကြောင့်စီးပွားရေးရင်းနှီးမြှုပ်နှံမှုအများများဆုံးရှုံးနေရတယ်လို့လည်းဒရေးရှိုကပြောပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ဒေါခင်မြတ်သက်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းစီးရီးအရာအချက်ချာချတဲ့နေမြေတချို့ကနေတက်နောက်ဆုတ်ပေးဖို့စစ်ကောင်စီကတောင်းဆိုထားတာကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC အနေနဲ့လက်ခံမှာမဟုတ်ဘူးလို့ SSPP က VOA ကိုပြောပါတယ်မလ31ရက်နေ့က SSPP SSA အဖွဲ့နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီတို့တွေ့ဆုံစဉ်မှာစစ်ကောင်စီဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။လက်နက်ကန်ရှမ်းတောင်နဲ့မြောက်အဖွဲ့တွေနေမြေပိုင်နဲ့ကြောင့်ဆင်းရဲတင်းမာမှုတွေရှိနေစဉ်စစ်တပ်ကအခုလိုတက်ဆုတ်ခိုင်းနိုင်တဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ရှင်
။စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းမှုကော်မတီအဖွဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP ဘက်ကဒုတိယဥက္ကဋ္ဌနှင့်စစ်ကွန်ဆိုင်အသွင်ရေးမှူးနှင့်ဆက်ဆိုင်စုဦးဆောင်တဲ့အဖွဲ့တို့မတ်လ31ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံစဉ်အတွင်းရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့တန်လွင်မြစ်ကမ်းတလျှောက်နဲ့လွိုင်လင်းမြို့နယ်ပင်လုံမြို့စနင်းဒေသတကြောမှာရှိနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်တွေကိုတက်ဆုပ်ပေးဖို့စစ်ကောင်စီကတောင်းဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အမည်မဖော်လို့သူ SSPP တပ်မှုသူက VOA ကိုအခုလိုပြောပါဗျာ
။တစ်ခုတည်းမဟုတ်ပဲနှစ်ခုပဲ။စနင်းတောင်ကျောအရင်တော့တိုက်နေတဲ့လွိုင်ဟုံးခေါ်တယ်လေ။အဲလိုဟုံးဟို SSPP တင်ထားတော့နောက်ပြီးမှမိုင်းရှုဖက်ကတန်လို့မြင်းနဲ့ကတ်နေတဲ့နေရာကိုအဲ့ဒါလည်းစုခိုင်းတယ်။ဒီကူကမိုင်းရှုက SSPP နေရာပဲ။ရှင်းတုံးလည်းဟုတ်ယူချင်းတိုက်သူလက်ထက်ကလေးက SSPP ချက်စာဖွဲ့ကမန်ရှု SSE ပဲလေမန်ရှုဒေတာရဲ့နံပါတ်6နဲ့တော်လည်းမြေဇုံနဲ့နေရာတွေပေါ့ဗျာ
နေပြီးတော့မှတွားရောက်သွေးဆုံနဲ့ SSPP ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တွေဝန်ဟိုင်းဌာနချုပ်ကိုမရောက်သေးလို့အခြေအနေကိုအသေးစိတ်မသိရသေးပေမဲ့စစ်ကောင်စီရဲ့တောင်းဆိုချက်ကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP လက်ရောဖို့မဖြစ်နိုင်ဘူးလို့အဆိုပါတပ်မှုကပဲဆက်ပြီးပြောပါတယ
်မန်ရှုမှာအခု SSPP တရားပေါ်ထားတယ်လေမန်ရှုနဲ့ GC နဲ့ဆက်တက်တက်မှာပဲပေါ်ရှိတယ်ဝန်ဟိုင်းဆိုတာမရှုတက်ကိုစုတ်ခိုင်းမှနောက်စကားစကားလောက်ထိုက်မှအဲ့ဒါထိုက်လို့ရရင်တန်ရရတော့မယ်နော်စီချောင်းကအဲ့တန်ရမှရှမ်းပြည်မှာအမြင့်ဆုံးတောင်တောင်ရှိတယ်မှာအဲ့တောင်ထိပ်ကိုဗမာရတော့ပြီရှင် SSD လေးမလွယ်တော့ဘူးပါစားအခုဘောကိုလည်းချိန်လို့ရပြီအဲ့ဒီတောင်ပေါ်နဲ့အမြောက်ကြီးနဲ့ခြားထိုက်မှာပေါ့အဲ့ဒါတကယ်မှမပြောလမ်းပေါ့အဲ့ဒါကိုဗမာရချင်တာ SSD မပေးဘူးမပေးတိုက်မယ်တိုက်လဲကိုက်ဆိုတော့သူက6ခါခွန်ခါလာတိုက်ပြီးပြီ
ရှမ်းပြည်တောင်ပိုင်းကနေ SSPP ရဲ့တက်ဆွဲထားတဲ့နေရာတွေကိုစစ်ကောင်စီကရုတ်သိမ်းခိုင်းတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါဗျာ
။ဒီ SSPP နဲ့တွေ့ဆုံတဲ့နေရာမှာလည်းအဲ့ဒါတွေပဲအခြေခံပြီးဆွေးနွေးခဲ့တယ်။အဲ့မှာတည်ရင်းနေပေါ်မှာလည်းကျွန်တော်မြင်ရပါပဲ SSPP အဖွဲ့အနေနဲ့ကတက်ကနေပြီးသူတို့ရှမ်းပြည်တောင်ပိုင်းနေရာတွေကနေပြီးတက်ကနေပြီးကြာဆုတ်ခိုင်းတယ်မဆုတ်ဘူးဆိုတဲ့ဟာမျိုးတွေဒါထွက်ပေါ်နေရလဲကျွန်တော်တို့မြင်ပါပဲ။အတိအကျတော့ဘာလို့ဆွေးနွေးအောင်ဆိုကြကျွန်တော်တို့အနေနဲ့ကရခင်တပ်မတော်အစိုးရလက်ထက် နဝတာခင်နာရတာခေပါဗျာဒီအဖွဲ့တွေနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးကြတယ်ရှိတယ်သဘောတူညီကြတာလည်းရှိတယ်အဲဒီသဘောတူညီချက်တွေကတော့စာချုပ်အနေနဲ့သဘောတူညီကြတော့မရှိဘူးသို့တော့တစ်ဖက်တွေ့ဆုံလို့ကြသဘောတူညီကြတယ်လက်မှတ်ထိုးထားတဲ့သဘောတူညီချက်တွေပေါ့ဗျာ agreement တွေကျွန်တော်တို့ရှိပြီးသားဖြစ်တယ်အဓိကပြဿနာကဘာကြောင့်ဖြစ်နေတော့ဟိုက RCS နဲ့ SS တိုက်ပွဲဖြစ်နေရတယ်များတယ်ရှမ်းပြည်မြောက်ပိုင်းကမှလည်းတချို့နေရာတွေမှာ RCS ကဝင်တာရှိတယ်ရှမ်းပြည်တောင်ပိုင်းကလည်း SSCD ကဝင်လာတာရှိတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဆွေးနွေးခဲ့တယ်သူ့နေရာသူပေါ့နော်သူတို့ကမူလသတ်မှတ်ထားတဲ့နေရာတွေမှာပဲနေကြဖို့မဆိုင်တဲ့နေရာတွေကနေတက်တည်ပြုတ်ပေးဖို့ဆိုပြီးရှင်းနေကြတယ်ရှင်းနေကြတဲ့အဓိကရွေးချက်ကဘာလဲဆိုတော့ရှမ်းပြည်မှာပေါ့နော်လူလားတဲ့ပြိပက္ခတွေရှော့ချနိုင်ဖို့အတွက်ပဲဖြစ်တယ
် SSPB SSA အဖွဲ့ဟာပြီးခဲ့တဲ့2012ခုနှစ်ဇန်နဝါရီလ28ရက်နေ့မှာမြန်မာအစိုးရနဲ့ပြည်내အဆင့်ပြည်ထောင်စုအဆင့်အပြစ်ရစဲရေးဆွေးနွေးပြီးသဘောတူညီလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့တက်တည်နေရာကိုတိတိကျကျဆွေးနွေးတတ်မှတ်ခဲ့တာမရှိတဲ့အတွက်နယ်မြေပိုင်ဆိုင်မှုပြဿနာတွေဖြစ်ပွားနေခဲ့တာပါလက်ရှိမှာရှမ်းမြောက်ပိုင်းလက်နက်ကိုင် SSPB SSA အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာမျိုးတော့မရှိပါဘူး။နောက်ပြီးအခုစစ်ကောင်စီကတပ်ဆုတ်ခိုင်းတဲ့နေရာတွေဟာရှမ်းတောင်နဲ့မြောက်လက်နက်ကိုင်အဖွဲ့နှစ်ခုကြား2021ခုနှစ်ကုန်ပိုင်းရောက်တဲ့အထိတိုက်ပွဲတွေဖြစ်ခဲ့တဲ့နေရာတွေဖြစ်ပါတယ်။ရှမ်းပြည်တောင်ပိုင်းရက်စောက်မြို့လွိုင်လင်းခရိုင်နန်းဆန်မြို့နယ်ဘက်မှာစစ်ကောင်စီတပ်တွေအခုရက်ပိုင်းအင်အားဖြည့်လာတယ်လို့ SSPB တပ်မှုသူကအခုလိုပြောပါတယ
်။ဆက်လာတာသူတို့ဒီကားစီးပုံးခွန်ဆက်ရှိတယ်ရှိတယ်အဲ့ဒါတွေကစင်ညာရောဒီခါရောပါတော့ဗျာအဲ့ဒါရောက်ဆော့ဖက်မှာအားပူရဲ့နမနန်းဆန်တဲ့မှာအားပူထားတယ်အဲ့ဒါညာဒီတို့က SSC ကိုဖြတ်တော့မှာပေါ့အဲ့လိုမျိုး
စစ်ကောင်စီတပ်ဖက်ကတောင်းဆိုနေတဲ့မိုင်းရှုမြို့တန်လွင်မြစ်ကမ်းတလျှောက်နဲ့လွိုင်လင်မြို့နယ်ပင်လုံမြို့စနင်းဒေသကိုထိန်းချုပ်နိုင်မယ်ဆိုရင် SSPB ဌာနချုပ်ရဲ့လုံခြုံရေးကိုချိန်ချောက်နေတယ်လို့ဝတ်သွေးစည်းညညရေးအဖွဲ့ရဲ့တရှိမှုကိုချိန်ချောက်နိုင်တယ်လို့ရှမ်းနိုင်ငံရေးလေးလာသူစိုက်ထွန်းအောင်လင်ကပြောပါတယ
်မိုင်းရှုဒေသကြတော့တိတ်တော့တော်တော်လေးအရေးပါတယ်ပေါ့နော်ဝိုင်းစီတန်ရယ်ဒေတာကြတော့ဒီကအဖြစ် UWF ဝါနဲ့ဂျာမရှိတဲ့ဒေတာဖြစ်တယ်ပေါ့နော်အဲ့ဒီကတန်လည်းမြစ်တစ်လျှောက်ကုန်းနေရာတော့ UWF ဝါရဲ့လုံခြုံရေးရလည်းအရေးပါတော့အမှန်တော့နားလည်မှုနဲ့လုံခြုံရေးရလည်းအရေးပါတော့အပြန်လာနည်းငယ်တဲ့ပုံစံနဲ့လှုပ်ရှားခဲ့ကြတာပေါ့နော်ဒီက2015ဒီကကုန်းကိုရဖို့တမလို့ကကြီးကြောင်းနဲ့လေကြောင်းတွေအပြင်ကစုစစ်စစ်ခဲ့ဥပါလေအဲ့မှာလည်းမရပါဘူးနော်မဟာမိတ်ကိုဝိုင်းစီဒီကြိုက်ကြတယ်နောက်တစ်နေရာကျတော့ဒီသမင်းလေးကြီးကကျတော့ပေါ်လာလေပြီး၄-၅တော့လောက်ညတော့အဲ့တော့မှလက်မှတ်ကြီးတွေကလည်းတင်ထားရတော့ဗျာရက်ဆောင်ရဲ့အစီအစံတို့ဒီဘက်ကတင်လုံးလဲချာလမ်းမတော့သူလမ်းမိုးနိုင်တဲ့နေရာပေါ့နော်အဲ့ဒီနေရာမျိုးဖြစ်ပါလေဗျာ
SSPB အဖွဲ့ဟာ NCA အပြစ်ရစာချုပ်မှာလက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူးစစ်ကောင်စီတပ်တွေနဲ့လည်းကြေးသည်မိုင်းရှုမြို့နယ်တွေထဲမှာ2021ခုနှစ်ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ
ကိုရဲမုံပြောပြခဲ့တာပါရှင်စကိုင်းတိုင်းအတွင်းကအင်တာနက်ဖြတ်တောက်မှုဆရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပါမယ်စကိုင်းတိုင်းဒေသကြီးမှာစစ်ကောင်စီကမိုဘိုင်းအင်တာနက်ဖြတ်တောက်ထားတာတလားရှိပြီဖြစ်တဲ့အတွက်အယားဝယ်တွေခက်ခဲလာပြီးစာဝန်ကြီးချက်တဲ့နေကြသလိုစစ်ရှောင်တွေလည်းအခက်တွေ့နေကြပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပါမယ်ရှင
်စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီးရီးတင်းမာပြီးမကြမကြတိုက်ပွဲဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးနေရအတော်များများကိုမတ်လ3ရက်ကစပြီးစစ်ကောင်စီကမိုဘိုင်းအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားပါတယ်။စကိုင်းမြို့ကလေးမြို့မုံရွာနဲ့ရွှေဘိုမြို့တွေကလွဲလို့ကျန်တဲ့နေရာတွေမှာမိုဘိုင်းအင်တာနက်လိုင်းတွေဖြတ်တောက်တာမြန်နှုံးတွေလျှော့ချထားတာအခုဆိုရင်တလကျော်နေပါပြီ။မိုဘိုင်းအင်တာနက်ဖြတ်တောက်ထားတဲ့အတွက်အင်တာနက်ကိုအမိပြူပြီးလုပ်နေရတဲ့စီးပွားရေးလုပ်ငန်းတွေအလွန်ပဲအခက်အခဲတွေ့ကြုံနေရတယ်လို့ကဏီမြို့ကန်ဈေးတဲ့တူကအခုလိုပြောပါတယ်။
အစီအစဉ်တွေရောင်းတဲ့ဟာတွေဆိုတော့ဈေးရောက်မှုကဆင်ပြေတော့ဘူးလေ online ကနေ online shop တွေပါလောက်တဲ့ဟာတွေဆိုတော့လုံးဝဆင်ပြေတော့ဘူးဒီဈေးတွေပါရောင်းပို့လိုက်တယ်ငွေလွှဲတာတွေပါလေဆိုလဲအဲ့လိုမျိုးတွေလုံးဝဆင်ပြေဝေးထုတ်ရတယ်ပါလေဆိုတော့ဒီမှာမရှိတော့ဘူးလေဒီဝါရီအတွက်ရောဟိုမှာတရင်ချက်လက်ကစလို့ဘယ်မတိရဘူးပေါ့ဈေးမှလို့ပါလို့တောင်းပါလေမုံဝါကနေယူရောက်လာလို့ပဲဖြစ်ဖြစ်အဝေးကနေပို့ပြလာပဲဖြစ်ဖြစ်ဆိုတော့ငါတို့ကဆိုရင်တော့ပစ္စည်းပါလိုက်တယ်ဝေးပတ်စံကိုလွှဲပေးလိုက်တယ်အဲ့လိုမျိုးဆင်ပြေအခုချိန်မှာကအဲ့လိုတွေကလည်းလုံးဝဆင်မပြေတော့ဘူးအဲ့တော့စာဝေးနေရတဲ့ဟောအလုံးခက်ခဲသွားတာပေါ့ဒီစီးပွားရေးမလုပ်ရဘူးဆိုတော့လေ
အခုလိုမိုဘိုင်းအင်တာနက်ဆက်သွယ်မှုပြတ်တောက်နေတဲ့အတွက်ဥယျာဉ်ဆွန့်ခွာထွက်ပြေးနေကြရသူတွေအတွက်လည်းအခက်အခဲတွေကြုံနေရပါတယ်စားရေးတောက်ရေးပို့ပေးဖို့အတွက်ပါအခက်အခဲတွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကလည်းပြောပါတယ
်ရန်စည်းစုံမျိုးကျွန်တော်စစ်ဘေးကြောင့်တော့ပါရန်ကုန်ကိုစစ်စုံရတော့တော့လိုင်းမွန်လို့လို့မရတာပေါ့လွယ်လို့လက်ခံလို့မရတာဗာမို့ရဖြစ်တယ်အားရင်းရတဲ့ထောက်ပံ့မှုတွေလို့လို့မရတော့ပို့ပြီးတော့စာနာရေးကပိုကြက်လာလေ ဒါဆိုတော့ကျွန်တော်ရဲ့ဖွဲ့မှရှိနေပြီးတော့မှအဖွဲ့အားရလည်းကြောင်းကြောဆက်သွယ်နေရတော့ဘုံတော့ဘယ်နှမှာပါရှိရလဲသိမသိရောဖုံးဆက်ပြီးတော့ပဲလိုက်ပြီးတော့တော့တာအိုင်မီရတာပေါ့အဲ့ဒါရှင်းနေရတာဟုတ
်စကိုင်းတိုင်းတွေကရင်းမပင်ပလဲကနီတပရင်စတဲ့မြို့နယ်တွေအပြင်ကောလင်းအင်းတော်ထီးကြိုက်စတဲ့နေရာတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီရေးတင်းမာနေစေဖြစ်ပါတယ်အဲ့ဒီနေရာတွေမှာတော့မိုဘိုင်းအင်တာနက်လုံးဝကိုအသုံးပြုလို့မရတဲ့အခြေအနေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်တပ်ကြားစစ်ပွဲတွေဖြစ်ခဲ့ခြင်းကလည်းရခိုင်ပြည်နယ်နေရာအတော်များများကိုအင်တာနက်ဖြတ်တောက်ပြီးစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်ခဲ့မှုတွေရှိခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင်။သောရရှင်များရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာရှိတဲ့လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရဟလိုကတ်စ်ပြတိုက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လာရောက်လေ့လာကြပါတယ်။အဲ့ဒီပြတိုက်ထဲမှာပြသထားတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်ခံရတဲ့ပြကန်းကိုအထူးပြုလေ့လာကြတာဖြစ်ပါတယ်။ကိုခင်မောင်ဆွမင်းကကိုယ်တိုင်သွားရောက်သတင်းယူတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတဲ့နေရာကတော့အမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာရှိတဲ့လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြတိုက်မှာဖြစ်ပါတယ်။အခုဒီပြတိုက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကကိုယ်စားလှယ်အဖွဲ့လာရောက်ပြီးလေ့လာနေတာဖြစ်ပါတယ်။သူတို့ကိုဒီ Holocaust Museum လို့ခေါ်တဲ့လူမျိုးသုံးတပ်ဖြတ်ခံရမှုအမှတ်တရပြတိုက်ကတာဝန်ရှိတဲ့ Andrea ကနေရိုဟင်ဂျာတွေအပေါ်မှာမြန်မာစစ်တပ်ကလူမျိုးသုံးတပ်ဖြတ်နေတဲ့အကြောင်းမောင်းထုတ်နေတဲ့အကြောင်းနှိပ်စက်နေတဲ့အကြောင်းတွေကိုဓာတ်ပုံကားချက်ပြီးရုပ်ရှင်တွေနဲ့ပြသပေးနေတာဖြစ်ပါတယ်။အခုလိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်ခံရတဲ့ပြကန်းကိုလာရောက်လေ့လာတဲ့အတွက်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုဘယ်လိုခန်းစားချက်ဖြစ်ပေါ်တယ်လဲလို့ကျွန်တော်မေးမြန်းကြည့်တဲ့အခါမှာတော့
ဒီလူမျိုးရိုဟင်ဂျာတွေမှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကအခုမှဖြစ်ပျက်ခဲ့တာမဟုတ်ဘူးပြီးခဲ့တဲ့60နှစ်ကနေစပြီးတော့တဖြည်းဖြည်းအချိန်ဟုန်မြင့်လာတဲ့ဟိုပုံစံမျိုးတွေနောက်တကဒီစစ်တပ်ကဒီရိုဟင်ဂျာတွေပေါ်မှာဥတီပြီးတော့တကယ့်ကိုအင်တိုက်အားတိုက်ကျွန်တော်လူဟိုအမြောက်လူအမြောက်များပေါ်မှာရည်ရွယ်ထားတဲ့ပုံစံကိုတို့ရှင်းရှင်းလင်းလင်းတင်ပြထားတွေ့ရတယ်။အဲ့တော့လူခွင့်ရေးအရကျွန်တော်တို့ကရိုဟင်ဂျာတွေပေါ်မှာနိုင်ငံတကာရာဇဝတ်မှုကျူးလွန်မှုဖြစ်တယ်ဆိုတာကျွန်တော်တို့ကယုံကြည်ပြီးသားဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်တို့ကိုယ်တိုင်လည်းဒါကိုအမှန်တရားရရှိဖို့အတွက်ဟိုတောင်းဆိုခဲ့တာလည်းကျွန်တော်ရှိတယ်။ရအောင်လုပ်မယ်ဆိုတဲ့ကတိလည်းပေးထားတယ်။အခုဒါမျိုးတွေ့လိုက်တော့ကျွန်တော်ပို့ပြီးတော့ဒီလိုမျိုးကိစ္စတွေကိုအမှန်တရားအတွက်ရည်တည်ချင်တာရယ်။တရားမျှတမှုပေါ်ဆောင်ခြင်းနဲ့စိတ်ကပို့ပြီးတော့ကြီးမားလာတယ်။အဲ့တော့လာကြည့်တဲ့သူတိုင်းလည်းအဲ့လိုမျိုးကျွန်တော်စိတ်ထဲမှာခံစားမယ်လို့ယူဆပါတယ်ခင်ဗျာ
အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အကြံပေးဖြစ်တဲ့အမျိုးသမီးရေးရလှုပ်ရှားနေသူဒေါခင်လေးကလည်းဒီပြကန်းလာရောက်ကြည့်ရှုရတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ကျွန်မဒီ Holocaust Museum 2012တုန်းကလည်းရောက်ဖူးပါတယ်ပေါ့နော်ဒီအဲ့တုန်းကတော့ဒီမြန်မာကိစ္စနဲ့ပတ်သက်ပြီး Ranger issue နဲ့ပတ်သက်ပြီးတော့မရှိသေးဘူးပေါ့အခုရောက်လာတဲ့အခါမှာခံစားမှုကအရင်တုန်းကတော့သူများဖြစ်တာကိုပဲကျမတို့ကလာကြည့်တဲ့လူပေါ့အခုကျတော့ကိုယ်တိုင်းပြည်တဲ့ကကိုယ်လူတွေဖြစ်နေတဲ့ဟာကိုကိုယ်တိုင်းကြည့်ရတဲ့အတွက်ပို့ပြီးတော့ရင်ထဲမှာမကောင်းပါဘူးအဲ့ဒီလူတွေကိုအကာအကွယ်ပေးဖို့အတွက်လည်းကျမတို့အများစုကပြက်ကွက်ခဲ့တယ်ဆိုတဲ့ဟာကိုလည်းကျမခံစားရပါတယ်
လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြကန်းထဲမှာထားရှိတဲ့ရိုဟင်ဂျာနဲ့ပတ်သက်တဲ့ပြကန်းကိုမကြာသေးခင်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုတိုင်လာရောက်ဖွင့်လှစ်ရင်းနဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်ခံရတယ်ဆိုတာကိုတရားဝင်ကြေညာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒုနိုင်ငံခြားရေးဝန်ကြီးကိုမိုးစောဦးကိုရိုဟင်ဂျာအရေးဟာဘလောက်အထိအရေးပါအရေးကြီးတယ်လဲလို့မေးမြန်းခဲ့တဲ့အခါမှာတော့
ရိုဟင်ဂျာပြည်သူများရဲ့ဒီကျူးလွန်ခံရတဲ့ရာဇဝတ်မှုများအတွက်တရားမျှတမှုကိုရအောင်ဆောင်ကျင်းရမယ်အဲ့ဒီလိုပဲကျွန်တော်တို့အခုလက်ရှိဖြစ်ပေါ်နေတဲ့ပေါ့လေဒီရာဇဝတ်မှုတွေကိုဆက်လက်ကျူးလွန်နေတဲ့တာဝန်ရှိတဲ့သူတွေကိုလည်းဒါတရားမျှတမှုနဲ့အညီပေါ့လေအရေးယူဆောင်ရွက်နေအောင်တော့ကျွန်တော်တို့ကစူးစမ်းရမယ်ဒီလိုစူးစမ်းခြင်းဟာကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အနာဂတ်အတွက်အင်မတန်အရေးကြီးပါတယ်ဒီတိုင်းပြည်အနာဂတ်မှာဒီလိုမျိုးအဖြစ်ဆိုးတွေထပ်မဖြစ်ဖို့အတွက်ကိုဒါတားဆီးရလဲရောက်မှာဖြစ်တဲ့အတွက်ကြောင့်အင်မတန်အရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီလူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြကန်းကိုလာရောက်လေးလာကြတဲ့သူတွေကတော့အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းအမျိုးသားညီညွတ်ရေးအစိုးရရဲ့ လူအခွင့်အရေးအကြံပေးဦးအောင်ကျော်မိုးနောက်တခါလူအခွင့်အရေးအကြံပေးတူဖြစ်တဲ့အမျိုးသမီးရေးရာဆောင်ရွက်နေသူဒေါခင်လေးအမျိုးသားညီညွတ်ရေးအစိုးရရဲ့ဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစော်ဦးအမျိုးသားညီညွတ်ရေးအစိုးရကခန့်အပ်ထားတဲ့အာဆီယံရေးရာဥပိုလာတင်တို့ဖြစ်ကြပါတယ်ခင်ဗျာ
ခုခင်မောင်ဆိုမင်ကိုရိုင်းသွားရောက်သတင်းရယူတင်ပြခဲ့တာဖြစ်ပါတယ်ရှင်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရဆက်ဆက်လက်မခံတယ်လို့စစ်ကောင်စီဘက်ကလည်းလက်မခံပါဘူးဒါပေမဲ့လို့လဲအခုအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံနေတာဖြစ်ပါတယ်ရှင်အခုတော့မြန်မာနိုင်ငံတွင်းကစီးပွားရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်မြန်မာနိုင်ငံမှာဆီယန္နာတိမ်မှုနောက်ပိုင်းစစ်တပ်ပိုင်းနောက်စစ်တပ်နဲ့ဆက်ဆက်တဲ့လုပ်ငန်းကြီးတွေရဲ့ထုတ်ကုန်တွေအပေါ်မှာလူလူချာတပိတ်ပေါက်လာချချိန်မှာပဲစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုကနေထုတ်လုပ်နေတဲ့မြန်မာဘီယာရဲ့အယောင်လဲချဆင်းလာနေပါတယ်။ AFP သတင်းဆောင်မကိုတင်ပြပေးလိုပါတယ်ရှင်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကဒေါက်ဆန်းစုကြည်ရဲ့အရက်သားအစိုးရကိုစစ်ဘိုလ်ချုပ်ကြီးတွေကဖျောက်ချပြီးနောက်မှာတော့မြန်မာဘီယာအပါအဝင်စစ်တပ်နဲ့ပတ်သက်ဆက်နွယ်တဲ့ကုမ္ပဏီတွေကထုတ်လုပ်တဲ့စပ်ပြာကနေကော်ဖီတို့လိုပစ္စည်းတွေအထိလူလူတွင်အများအပြားကကြောခိုင်းခဲ့ကြပါတယ်။ဒီထဲမှာကိုကျော်ကြီးလည်းပါပါတယ်
။တခြားဘီယာတောက်တော်ညာလည်းတခြားကုမ္ပဏီတွေကကျွန်တော်ဒီအစိုးရကိုခွန်ဆောင်ရတယ်ဆိုတော့ညာလည်းကျွန်တော်တို့ဒီအလုံးအင်းလိုက်ကိုမရောက်စေချင်လို့ဗျာ။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဒီအတက်နိုင်ဆုံးတော့ရှောင်းတယ်ဗျာ။နောက်ဆုံးမရှိရင်မတောက်တဲ့ပုံစံမျိုးတော့နေပလိုက်တာ။
နာမည်ရင်းကိုမသုံးဖို့ပြောတဲ့ရန်ကုန်မြို့လယ်ကစားတောက်ဆိုင်မန်နေဂျာတဦးကတော့ပြီးခဲ့တဲ့နှစ်ဧပြီလကတည်းကမြန်မာဘီယာမရောင်းတော်တာဖြစ်ကြောင်းပြောပါတယ်။ဘီယာမမှတော့တဲ့အပြင်ဘီယာတစိမ့်ပါတဲ့ထိုင်ကုန်နေစပွဲတွေ ခြီးတွေကိုပါပြန်ပေးခဲ့ကြတာပါ။မြန်မာဘီယာတစိမ့်တွေ့ရင်ဖောက်တယ်တွေလာတော့မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။နာမည်ရင်းကိုမသုံးဘဲကိုမိုးဆက်လိုပဲသုံးဖို့ပြောတဲ့ရန်ကုန်မြို့ကန်ကတော့စကူလန်တခြားမြန်မာဘီယာရောင်းတာမတွေ့တလို့ပဲလို့ပြောပါတယ်။တခြားဘီယာတွေကိုပြောင်းတောက်နေတာလို့လည်းသူကပြောပါတယ်
။စစ်တပ်တို့ဖြစ်တဲ့ဒီမြန်မာဟိုဆိုင်နေတဲ့တိတ်မရောင်းပြကြတော့ဘူးနော်။အထူးကြအဲ့ဒါပေါ့။တော့ကျွန်တော်ဒီပတ်ဝန်းကျင်ကောင်းကလည်းဒီမြန်မာလိုတိတ်မတောက်ကြတော့ဘူးနော်
။မြန်မာဘီယာတောက်သုံးနေကြသူတိုင်းတော့ဒီလိုလောက်ကြတာမဟုတ်ပါဘူး။ရခိုင်ပြည်နယ်ကအစိုးရဝန်ထမ်းတို့ဖြစ်တဲ့ကိုထွန်းထွန်းကတော့
ရန်ကုန်ကတော့ဒီတပိမောတာကြီးကတော့ဒီဆောင်မှာတိတ်တော့မတွေ့ရဘူးပေါ့။အဲပုံမှန်တိုင်းဒီမြန်မာရေတော့မဟုတ်ဘူးပေါ့။တချို့ဆိုရင်ဒီအာဖရိကဆိုရင်ဒီရောဆိုတဲ့ပုံစံမျိုးလေးတောက်ချမျိုးလေးတွေ့ရတာပေါ့
။ဒီအစိုးရဝန်ထမ်းကသူ့နာမည်ရင်းကိုမသုံးဘဲကိုထွန်းထွန်းလို့သာသုံးဖို့ပြောပါတယ်။နာမည်ရင်းမသုံးခိုင်းတဲ့ကိုညီညီဆိုတဲ့စစ်တွေမြို့ကန်ကတော့အခုလို့ပြောပါတယ
်။ဒီမြန်မာပြည်ပဲကိုစောင့်မြင်ကြရအရေးပဲတောက်တာပေါ့။ရတဲ့ချာပိုင်းမှရှိပါဦး
မြန်မာပြည်အပအဝင်အဖျော်ယမကာတွေထုတ်တဲ့မြန်မာဘရူဝါရီလုပ်ငန်းကြီးကိုစစ်တပ်ရဲ့လုပ်ငန်းကြီးဖြစ်တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့ဂျပန်အဖျော်ယမကာလုပ်ငန်းကြီးကီရင်တို့ဖက်ဆက်လုပ်ကင်ခဲ့ကြတာဖြစ်ပြီးကီရင်လုပ်ငန်းကြီးရဲ့2018ခုနှစ်ထုတ်စည်းရင်းမှာတော့ဈေးကွက်ဝေးစု80ရာခိုင်နှုန်းနီးပါးရရှိကြောင်းဖော်ပြခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါလက်နက်ချီဖြစ်ပွားခဲ့ပြီးတဲ့နောက် 2021 ခုနှစ်အတွင်းဆီယနာသိမ့်မှုတွေကြောင့်အနောက်အရှက်အဟန့်အတားတွေဖြစ်ခဲ့ရပြီးအဲ့ဒီနှစ်ကုန်ပိုင်းအကျိုးအမြတ်ဟာဂျပန်ယန် 6.6 ဘီလီယံသာရရှိခဲ့ပါတယ်။ဒီမတိုင်ခင်နှစ်ကတော့အကျိုးအမြတ်ကဂျပန်ယန် 13.8 ဘီလီယံထိရှိခဲ့တာပါ။စစ်တပ်လုပ်ငန်းကြီးနဲ့ဖက်ဆက်လုပ်တာကိုဖျက်သိမ်းဖို့လက်နက်ချီစူးစမ်းခဲ့ပြီးအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကလည်း PR ပေးကြတာနဲ့အတူပဲပြီးခဲ့တဲ့ဖေဖော်ဝါရီလမှာတော့ဂျပန်လုပ်ငန်းကြီးကမြန်မာနိုင်ငံကနေထွက်ခွာမဲ့အကြောင်းကြေညာခဲ့ပါတယ်။ဒီကြေညာချက်ကြောင့်ရောနောက်မြန်မာပြည်အပေါ်သပိတ်မှောက်မှုတွေကြောင့်ရောပြန်ဘက်တွေဖြစ်တဲ့ Heineken, Carlsberg နဲ့ Tank နိုင်ငံတို့ဘီယာချမ်းတို့ကလစ်ဟာသွားမဲ့ဈေးကွက်ထဲကိုဝင်ရောက်ဖို့စိုင်းပြင်းနေကြပါတယ်။အထူးသဖြင့်မြို့ကြီးတွေရဲ့မြန်မာဘီယာဈေးကွက်ဝေစုကိုဒီဘီယာအမှတ်တံဆိပ်3ခုကရလာနေတယ်လို့လဲရန်ကုန်ခြေဆိုင်ဈေးကွက်လေလာသူတို့ကပြောပါတယ်သူ့နာမည်ရင်းကိုတော့မသုံးစေချင်ချောင်းလဲပြောပါတယ် Carlsberg ဘီယာဘက်ကမှတ်ချက်ရဖို့ AFP ကဆက်သွယ်ခဲ့တယ်လို့ပဲ Heineken ဘီယာရဲ့အမည်မဖော်တဲ့တာဝန်ရှိသူတို့ကတော့စားသုံးသူတွေရဲ့ဝယ်ယူမှုအလေးအထနဲ့ပတ်သက်လို့သုံးသပ်ပြောဆိုဖို့စိုးလွန်နေသေးတယ်လို့ပြောပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါသောရရှိများရှင် VOA American အတန်ရဲ့2022ခုနှစ်ဧပြီလ5ရက်အင်ကာနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50-51လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ယူကရိန်းဒုက္ခသည်တွေအရေးယူကရိန်းစစ်ပွဲအကြောင်းရုရှားပြည်သူတွေထံသတင်းဖြန့်ဝေပေးနေကြတဲ့အကြောင်းသတင်းဆောင်မတွေကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးဒီနောက်မှာနားဆင်ကြရမယ့်သတင်းဖတ်ဆင်ကဏ္ဍတွေထဲမှာတော့
ဟုတ်ကဲ့အဲဒီဘက်မှာလည်းပေါင်းတန်နေတာအခုမိပြက်တယ်ပါညာနဲ့ဆိုတော့ကျွန်တော်တို့ကပေါင်းတန်ထွက်တဲ့နှုန်းကဒီလောက်မများဘူးရှင်းလက်ရှိပြည်တွင်းဒီပတ်ဝန်းကျင်နိုင်ငံ
ပတ်ဆင်စီးပွားရေးအစီအစဉ်မှာနားဆင်ချင်ရပါမယ်ရှင်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ယူကရိန်းစစ်ပွဲဆိုင်ရာသတင်းဆောင်မတွေကိုတင်ပြပါမယ်ရုရှားရဲ့တိုက်ခိုက်မှုတွေကြောင့်ယူကရိန်းကနေထွက်ပြေးနေရသူတွေထဲမှာအများစုကတက်ကြီးအသက်ကြီးအရွယ်အမျိုးသမီးတွေမိခင်တွေနဲ့ကလေးငယ်တွေဖြစ်ပါတယ်ဒုက္ခတွေတိုင်းမှာသူတို့ကိုယ်စီကျုံ့တွေ့ရတဲ့အဖြစ်ပျက်တွေရှိသလိုတိုင်းပြည်ပြန်လဲငြိမ်းချမ်းလာဖို့အနာဂတ်မျှော်လင့်ချက်တွေလည်းရှိနေကြပါတယ် VOA သတင်းတောက်ဆီလီယာမန်ဒိုဇာပိုလန်နိုင်ငံမီရီကာမြို့ကနေပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပါမယ်ရှင
်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အထိအပွားဖီရာပက်ဖလီနာယူကရိန်းမှာရှိနေခဲ့ပြီးအခုကတော့အင်ဂျင်ချင်းပိုလန်နိုင်ငံမှာဒုက္ခသည်အဖြစ်နဲ့ခိုးလုံနေရပါတယ်။ဆိုဗီယက်ကာလတုန်းကတော့ကောင်းကောင်းနေခဲ့ရပါသေးတယ်။ခုတော့ဘလို့ရှင်းပြရမလဲမသိတော့ပါဘူး။ဒါကြီးပြီးသွားရင်တော့ကျမတို့အတွက်ရုရှားလုံးဝမလိုအပ်တော့ပါဘူး။ပက်ဖလီနာဟာမြို့ရဲ့အတူကီးဗ်မြို့ကနေထွက်ပြေးလာခဲ့ရတာပ
ါ။
ယူကရိန်းကိုဘုံကျဲတိုက်ခိုက်ပြီးခြေရွာတွေကိုပစ်ခတ်တိုက်ခိုက်တဲ့စစ်ပွဲတွေကြောင့်ထွက်ပြေးရတာပါ။ကြောက်စရာကောင်းလာတဲ့လုပ်ရက်တွေကြောင့်လူတိုင်းဘေးလွရာကိုပြေးနေကြရပါတယ်။တက်နိုင်တဲ့လောက်တော့မိသားစုတွေတစုတစည်းတည်းဖြစ်အောင်ကြိုးစားတာပါပဲ။အပြစ်မရှိတဲ့ကလေးငယ်တွေရဲ့အသက်တွေမဆုံးရှုံးရအောင်အခုလိုထွက်ပြေးလာခဲ့ကြရတာပါ။ယူလီယာဦးစစ်ကတော့ကလေးနှစ်ယောက်မိခင်ပါ။ရုရှားရဲ့ဘုံကျဲမှုတွေနဲ့တိုက်ခိုက်မှုတွေကြားသတင်းနှစ်ပတ်လောက်နေခဲ့ပြီးတဲ့နောက်မှာတော့ခိတ်မျိုးကနေထွက်ပေါက်ဖို့သူတို့မိသားစုဆုံးဖြတ်ခဲ့ပါတယ်။ဘုံကျဲတိုက်ခိုက်တာတွေ73ရက်ကျုံခဲ့ရပါတယ်။နောက်ဆုံးကျမယောက်ျားကကလေးတွေစိတ်ဒဏ်ရာရမှဆိုရင်ပြီးမြို့ကနေထွက်ဖို့ကျမကိုပြောပါတယ်။အမျိုးသားကတော့ Kiss မှာပဲနေခဲ့ပါတယ်။သူ့အသက်က33နှစ်ကျမတို့စီသူပြန်လာမယ်လို့တော့ကတိပေးပါတယ်။လီလီယာကိုစတန်ကိုကတော့တီမာနဲ့ဒါမီယာလူငယ်နှစ်ဦးရဲ့အဖွားပါ။သူတို့မိသားစုကတော့ Kiss မြို့ပြင်ကအိမ်တလုံးမှာသွားနေဖို့အစပိုင်းမှာစီစဉ်ခဲ့ကြပေမဲ့ရုရှားတပ်တွေကမြို့နယ်ပို့ပို့နှိကက်လာချိန်မှာတော့အစီအစဉ်ပြောင်းပြီးပိုလန်ကိုထွက်လာခဲ့ရပါတယ
်
။ယောက်ျားတွေကတော့ကျမတို့ကို leave ကိုသွားဖို့ပြောပါတယ်။တမီးတွေရဲ့တငယ်ချင်းတွေကလည်းသူတို့စီမှာခေါ်ထားပေးပါတယ်။ဒါပေမဲ့နောက်ပိုင်းဖောက်ခွဲတိုက်ခိုက်တာတွေဆက်ပြီးတော့ဖြစ်လာတယ်။အဲ့ရနေလေစိတ်လေချောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်ခံရတယ်။ကျမတို့လည်းတမီးရဲ့မိဆွေတွေနဲ့အတူအဲ့ရနေထွက်ဖို့ဆုံးဖြတ်ခဲ့တာပါပဲ။
ဒုတိယကမ္ဘာစစ်ကြီးပြီးလို့85နှစ်ကျော်ကြာ21ရာစုခေတ်ကြီးထဲမှာအခုလိုစစ်ပွဲတွေကြားနေရလိမ့်မယ်လို့သူမထွေးမိတဲ့အကြောင်းကွန်စတန်တိုကပြောပါတယ
်။
ကျမရဲ့အဖိုးကကမ္ဘာစစ်တုန်းကပိုလန်မှာစစ်တိုက်ခဲ့တာပါ။အရန်ကိုစိုးပါတယ်။ကျမမှတ်မိနေပါသေးတယ်
။အတိတ်သမိုင်းကိုပြန်သွားနေရတယ်လို့ပါပဲလို့အဖွားပက်ဖလီနာကလည်းပြောပါတယ်
။ No, Kanyes no, yes.
အဲ့ဒီချိန်တုန်းကကြေးရွာတွေနဲ့တိုင်းပြည်အခြေအနေကိုပြန်ပြီးတော့သတိရမိပါတယ်။1854ခုနှစ်ဟာအင်မတန်ခက်ခဲခဲ့တဲ့အချိန်မှာကျမတို့ကတော့ငြိမ်းချမ်းရေးပဲလိုချင်ပါတယ်။စစ်သားတွေကကျမတို့ကိုကာကွယ်ပေးနိုင်တဲ့အခြေအနေအားလုံးအဆင်ပြေပြေနဲ့ငြိမ်းချမ်းရေးရတာလိုချင်ပါတယ်။ဒုက္ခသည်တွေကတော့ငယ်ရွယ်သေးတဲ့သူတို့ရဲ့တားသမီးတွေမျိုးတွေနဲ့အတူအိမ်ပြန်ခွင့်ရဖို့နဲ့ယူကရိန်းမှာငြိမ်းချမ်းမှုပြန်ရလာတဲ့အခါစစ်ပွဲတွေကြောင့်ဖြစ်တဲ့စိတ်ဒဏ်ရာတွေကိုပြန်လဲကုစားနိုင်ဖို့မျှော်လင့်တဲ့အကြောင်း VOA ကိုပြောပါတယ်ရှင်
။မက်ခင်ဖြူထွေးတင်ပြပေးခဲ့တာပါရှင်။သောရရှင်များရှင်။ရုရှားမှာယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုရုရှားအစိုးရကအနာသုံးဖိနှိပ်ပိတ်ပင်ထားတဲ့အတွက်ကမ္ဘာတစ်လောကအင်တာနက်ဟက်ကာတွေနဲ့စေတနာဝန်ထမ်းလှုပ်ရှားသူတွေကယူကရိန်းစစ်ပွဲသတင်းတွေကိုရုရှားပြည်သူတွေရဲ့တယ်လီဖုန်းတွေထဲထိတိုက်ရိုက်ပေးပို့နေကြပါတယ်။မတ်ဒီဗယ်သတင်းပေးပို့ထားတာကိုကိုစုံမိုးကျော်ကပြောပြပေးပါမယ်ရှင်
။ရှိရုရှားကအခြေအနေတွေကိုတချို့က Digital Tamani Kalaga လို့ခေါ်ကြပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်ခဲ့က ပြည်သူတွေစီကိုတည်နေမရောက်အောင်ရုရှားအစိုးရကပိုပြီးတင်းတင်းကြပ်ကြပ်ပိတ်ပင်ပါတယ်စစ်တရင်တွေဖော်ပြတာကိုရာဇဝတ်မှုအဖြစ်ရေးယူနိုင်တဲ့ဥပဒေသစ်တွေပြဋ္ဌာန်းပြီးလူမှုကွန်ရက်စာမျက်နှာတွေနဲ့လွတ်လပ်တဲ့တည်နေဌာနတွေကိုပိတ်ပင်ပါတယ်ကျွန်တော်တို့ကတနတ်တွေဝယ်စရာမလိုပါဘူးကျွန်တော်တို့ရဲ့စမတ်ဖုန်းတွေကကျွန်တော်တို့ရဲ့လက်နက်တွေပါလို့ဟက်ကာတချို့ကပြောကြပါတယ်ပိုလန်နိုင်ငံမှာခြေဆိုင်တဲ့ cyber အဖွဲ့တချို့ကလျှို့ဝှက်ခိုးယူရရှိထားတဲ့တန်ပေါင်းများစွာသောရုရှားပြည်သူတွေရဲ့တယ်လီဖုန်းနံပါတ်တွေကိုအသုံးပြုပြီးရုရှားပြည်သူတွေထံကိုယူကရိန်းစစ်ပွဲသတင်းတွေလူတိုင်းကအလွယ်တကူပို့လို့ရအောင်ဖန်တီးပေးထားပါတယ်
။ Thanks to all these people we were able to send more
ဒီသတင်းပေးပို့နိုင်တဲ့စနစ်ကိုဖန်တီးပေးတဲ့သူတွေကိုကျေးဇူးတင်ပါတယ်။ကျွန်တော်တို့ရုရှားပြည်သူတွေထံကို message နဲ့ email တန်ပေါင်း40ကျော်လောက်ပို့နိုင်ခဲ့ပါတယ
်လူလုံးအဖွဲ့ကစေကာလတုန်းကအတွေ့အကြုံကိုအကျွတ်ယူပြီးလှုပ်တာလို့ဂျန်ဂျမ်ဘတ်က VOA ကိုပြောဆိုခဲ့ပါတယ်ဂျန်ဂျမ်ဘတ်ဟာနာမည်ဝက်ဖြစ်ပြီးပိုလန်စစ်သူရဲကောင်တူရဲ့အမည်ကိုယူထားတာပ
ါ I can remember my parents and me listening to Radio Free Europe
ကျွန်တော်နဲ့ကျွန်တော်မိဘတွေ Radio Free Europe ကိုနားထောင်ခဲ့ရတာကိုမှတ်မိနေပါသေးတယ်ဒီတနေရာကနေပဲကဘာကြီးရဲ့သတင်းအမှန်တွေနဲ့ဗဟုသုတတွေကိုရနိုင်ခဲ့တာ
ပါ v9020.in website ကရုရှားကဖုန်းနံပါတ်တွေနဲ့ message ပို့ရမယ့်နေရာတွေကိုဖော်ပြထားပါတယ်စက္ကန့်ပိုင်းအတွင်းစာပို့လို့ရပါတယ်အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာနေထိုင်တဲ့ဆီယာမာတူဖြစ်တဲ့ KC ကရုရှားကို message ပို့ဖို့အဲ့ဒီ website ကိုအသုံးပြုတယ်လို့ပြောဆိုပါတယ်
Children's hospital, maternity hospitals, and a theater where citizens were sleeping.
Klee seyong dwe, seyoga gu seyong dwe, nao, ayatao re eik ni re niya re go, bongje takhe khaa re dhanin re go, po bhi ba re. Di phipyat dwe ha, Russia re dwe yo, Ukraine re dwe ba, jigwe siya phipyat dwe ba.
Dhanin thana bong zong ga dhanin achale di ne, dapo ni go le, tu ga te bhi po bhi ba re.
I think I sent 95 or 96. And I heard back from about 12 people.
Lu 95 yak 96 yak lok ko jama po pe ba de. 12 yak ka ajang pyan la ba de.
Tacho ajang pyan ne tu ri ga tadin ne pat ta bi me kon thauk ja ba de.
She wrote back, I'm sorry you believe this information. It's far from reality.
Tu ga pyan pi ye la ba de. Tin a ri tadin ri ko yong da la. Da ri ga ma phit nai bu lo ye de. Ba lo bae phit phit ba ma ma phit phu so yin daw. Jama tin na ga ro tu ro twet ဆက်ပြီးတွေးစရာမျိုးစေ့ကိုချပေးလိုက်တာပါပဲ
လူမှုကွန်ရက်စာမျက်နှာမှာသူရဲ့အမှုပညာဖန်တီးမှုတွေကိုမျှဝေနေတဲ့တူနီးရှားနိုင်ငံကအသက်16နှစ်အရွယ်အနီးဇယားဘီကတော့သတင်းစကား message 100ကျော်ပို့ခဲ့ပါတယ်သူက VOA ကိုအခုလိုပြောပါတယ
် I got one reply so far and this reply told me that I'm a liar
ခုချိန်ထိတယောက်ကတော့အကြောင်းပြန်လာပါတယ်ကျွန်တော်ကလိမ်နေတာလို့ပြောပါတယ်ယူကရိန်းမှာလုံနေရတွေဟာဥပဒေနဲ့ညီလုံနေတာဖြစ်ပြီးတရေကောင်းနေဖြစ်တယ်လို့လည်းအကြောင်းပြန်ပါတယ
်။ဇဘီယာကတော့လက်မလျှော့ပါဘူး။သူရဲ့ message တွေအနေငယ်အပြောင်းလဲလုပ်ပြီးသူတို့ကိုပုံကိုရေးအရာသဘောမျိုးပိုဆန်အောင်လုပ်လိုက်ပါတယ
်။ I think that there is hope to make them understand what's actually
ကျွန်တော်ထင်တာတော့ဘာလို့အမှန်တကယ်ဖြစ်နေလဲဆိုတော့သူတို့ကိုနားလည်အောင်လုပ်နိုင်နေမယ်လို့လည်းမျှော်လင့်ပါတယ်။ဒါကြောင့်ရေရိုးသားသားပြောရရင်ရုရှားပြည်သူတွေပုံမှန်လည်းယုံကြည်ပါတယ်။
ရုရှားအစိုးရကစောင့်ကြည့်နေတာကိုကြောက်တဲ့အတွက်တချို့ရုရှားတွေကအကြောင်းမပြန်ရဲကြပါဘူး။ဒါပေမဲ့ဒီလို message ပို့တာတွေကတိောက်နေစေဖြစ်ပါတယ်။ရုရှားအစိုးရက v9020.in website ကိုတိုက်ခိုက်ပျက်စီးခြင်းနေတာပါလို့ Jambanch ကပြောဆိုပါတယ
်။ It's something terrible not to have an access to information.
အနောက်တိုင်းတဲ့ကဘာကသတင်းတွေကိုမရနိုင်အောင်ပိတ်ပင်ထားတာဟာတကယ်ကိုဝန်တော့ဝန်ဘိုးကြီးတခုပါကျွန်တော်ယုံကြည်တာကတော့ဒီနေ့နေ့မှာလူတွေဟာပို့ပို့ပြီးတော့ပြောဆိုလာကြမှာဖြစ်ပါတယ
်ကိုစောမိုးကျော်တင်ပြပေးခဲ့တာပါရှင်သောရရှင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုကတော့သတင်းဘတ်ဆင်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရုရှားဥဆောင်တဲ့ဥရောပအာရှစီးပွားရေးသမဂ EAEU ကမြန်မာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့ညှိနှိုင်းနေတာမှာမြန်မာဘက်ကတော့မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံရေးဓာတ်မြေဩဇာအပါအဝင်လေယာသုံးပစ္စည်းတွေဝယ်ယူကွင်းနဲ့ပို့ကုန်ထပ်တိုးတင်ပို့နိုင်ရေးတို့ကိုလိုလားနေတာဖြစ်ပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်
ကျွန်တော်ကြာအရင်တော့ပေါင်းစံလိုဟာမျိုးတော့ဖရှားသွားတာရှိတယ်။ကျွန်တော်ရောင်းတဲ့ဟာပေါင်းစံပေါ့နော်။ဟု
တ်ကဲ့။
သူ့ဆရာဝယ်တာတော့အဲ့ခုနဟိုသူစီရဲသူရောင်းမှုတော့ဒီသူ့စားဒါပေမဲ့ကျွန်တော်ကတော့ဖရှားနဲ့တော့ဒါစီနဲ့ပတ်သက်တဲ့အများကြီးလို့တော့မတွေ့ဘူး။ဖရှားနဲ့ကျွန်တော်တို့ကြားမှာတော့အများကြီးတော့လုပ်တဲ့ဟာလို့မရှိကြဘူး
။မြန်မာစစ်ကောင်စီရဲ့ဝင်ကြီးဌာနတွေဘဟုပံနောက်ပုတ်ကလစ်ကလုပ်ငန်းရှင်တွေနဲ့ EAEU ဥရောပအာရှစီးပွားရေးသမဂ္ဂတို့ကြားပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကြေကြေပြန့်ပြန့်တွေ့ဆုံဆွေးနွေးမှုတွေရှိခဲ့ကြတာနဲ့ပတ်သက်ပြီးစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆွတ်ထွန်းကိုမေးကြည့်တာမှာရုရှားနဲ့မြန်မာကြားလက်ရှိစီးပွားရေးပူးပေါင်းဆောင်ရွက်မှုအခြေအနေကိုသူကရှင်းပြခဲ့တာဖြစ်ပါတယ်ယူကရိန်းချူကျော်စစ်စတင်ပြီးနောက်မတ်လ15ရက်နေ့အင်္ဂါနေ့မှာပဲသွင်းကုန်တင်သွင်းမှုကိုအဓိကလုပ်မဲ့ရုရှားရဲ့စီးပွားရေးထောက်ပံ့မှုအစီအစဉ်မှာအမေရိကန်ဒေါ်လာ3,000လောက်သုံးစွဲမဲ့အကြောင်းရုရှားဝန်ကြီးချုပ်မီခေမူရှူတင်ကပြောဆိုခဲ့ပါတယ်။မလကုံမှာစတင်ကောင်းထဲဖို့ဆောင်ရွက်မဲ့အစီအစဉ်တွေထဲမှာတော့အလွန်မှအရေးပါတဲ့လူသုံးကုန်စည်တွေစားတောက်ကုန်စည်တွေတင်သွင်းရေးဖြစ်ပါတယ်
။ Общий объём финансирования оценивается примерно в 1 триллион рублей.
ကမ္ဘာ့ရမုံငွေပမာဏဟာရူဘန်ငွေ1ထရီလီယံဖြစ်ပါတယ်။ဥရောပအာရှစီးပွားရေးသက်မက EAEU အဆင့်အပါအဝင်အစီအစဉ်တချို့ကိုတော့မတ်လကုန်မှာစတင်အကောင့်ထဲပေါ်မှာဖြစ်ပါတယ်။ပမာဏအများစုကိုတော့သွင်းကုန်ပိုင်းမှာရင်းနှီးမြှုပ်နှံဆောင်ရွက်မှာဖြစ်ပြီးကုမ္ပဏီတွေလူတွေအနေနဲ့လက်ရှိအခြေအနေမှာလိုအပ်တဲ့အရင်းမြစ်တွေနဲ့ကုန်စည်တွေကိုအတက်နိုင်ဆုံးအများဆုံးဆက်လက်ရရှိနိုင်မှာဖြစ်ပါတယ်။
သွင်းကုန်အခွန်ကင်းလွတ်ခွင့်ကိုလည်းအမြင့်ဆုံးတွန်းမြှင့်ဆောင်ရွက်ရေးအပါအဝင်ဥရောပအာရှစီးပွားရေးသမဂ္ဂ EAEU တွင်ကမိဖက်တွေနဲ့ပူးရဲဆောင်ရွက်ရေးကိုလည်းရုရှားအစိုးရဘက်ကကန့်လန့်ထားတာပါရုရှားဝန်ကြီးချုပ်ကအခုလိုပြောပါတယ
် Новый предлагаем партнёрам по Евразис повысить максимальный лимит беспошлинного
EU ဥရောပအာရှစီးပွားရေးသမဂ္ဂတွင်ကမိတ်ဆွေတွေအနေနဲ့လည်းအခွန်လွတ်တင်သွင်းကုန်စည်ကန့်သတ်ချက်ကိုအမြင့်ဆုံးတိုးမြှင့်ကြဖို့အကြံပြုပါတယ်။သွင်းကုန်အခွန်ဆောင်တာမှာငွေလဲနှုန်းကိုပြင်ဆင်မှုစစ်စည်းရေးဂိတ်တွေမှာအခွန်စည်းကြတဲ့အခါစက်ကရိယာတွေနဲ့အပိုပစ္စည်းတွေအပါအဝင်စားသောက်ကုန်နဲ့ဆေးဝါးကိုအဓိကထားပြီးစားသုံးကုန်လူသုံးကုန်ပစ္စည်းတွေကိုဦးစားပေးအဖြစ်သတ်မှတ်ဖို့ပဲဖြစ်ပါတယ်။ဒါပြင်အလွန်ရေးကြီးတဲ့သွင်းကုန်များစီရင်ပြုစုပြီးဒီကုန်စည်တွေအတွက်အခွန်စည်းကြမှုကိုလွယ်ကူရှင်းလင်းအောင်ဆောင်ရွက်ကြဖို့လည်းအကြံပြုထားပါတယ်။
ရုရှား၊ဘယ်လာရုစ်၊အာမေးနီးယား၊ကဇက်စတန်နဲ့ကာဂျစ်စတန်တို့ပါဝင်တဲ့ EAEU အဖွဲ့တွင်ကအဓိကကြတဲ့ရုရှားကိုမြန်မာဘက်ကပေါင်းစံတင်ပို့မှုရှိခဲ့ပေမဲ့မြန်မာနိုင်ငံတွင်ပေါင်းစံထုတ်လုပ်မှုအခက်အခဲ၊တည်ယူပို့ဆောင်ရေးအခက်အခဲအပြင်ငွေကြေးပေးချေမှုတွေမှာလည်းအခက်အခဲတချို့ရှိတယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပါတယ
်။ဟုတ်ကဲ့ပေါင်းစံရုရှားကိုမပို့တာနည်းနည်း3နှစ်လောက်ရှိပါတော့။
ဟုတ်ကဲ
့။ဟိုအများကြီးတော့မရှိတော့ဘူး။အခုဆက်ဆံတော့မရှိဘူး။အခုတော့ပြောင်းဝယ်ဝယ်ပါပေါ့
။ဟုတ်ကဲ
့။ဒါပေမဲ့ဒီဘက်မှာလည်းပေါင်းစံနေထားအခုမီးပြတ်တယ်ပါညာနဲ့ဆိုတော့ကျွန်တော်တို့ကပေါင်းစံထွက်တဲ့နှုန်းကဒီလောက်မများဘူးရှင်။လက်ရှိပြည်တွင်းဒီပတ်ဝန်းကျင်နိုင်ငံတွေပေါ့။ဒင်္ဂါးလေးရှုပါတော့လည်းတမန်ရှိနေရတယ်
။ဟုတ်ကဲ
့။ဆက်ရှားကြတော့ဝေးရတယ်ပါတော့ပေါ့နော်။ဝေးတဲ့ခါကျတော့ဟိုတော့အရင်တော့ကျွန်တော်ကပေးမန့်နေပါဂျမာကြီးကလူတွေအများစုကတော့ငွေကိုကျွန်တော်ကလည်းလိုချင်တာဒီဘက်ကလည်းဝေးရင်လိုချင်တာပေါ့ကျန်တဲ့ဒီဥရောပနိုင်ငံကျန်တဲ့နိုင်ငံတွေကသူကမစီအောင်မှဝေးချေတဲ့ပုံစံဒီဒီဟာမျိုးလိုချင်တာဝေးချေတဲ့အပိုင်းမှာတော့နည်းနည်းလေးခက်မှချင်တာ
ရုရှားဘက်ကတော့တရားတင်ပို့မှုနဲ့ကောက်ပဲတိနံတင်ပို့မှုကိုယာယီတတ်မြစ်ထားပါတယ် EAEU ဥရောပအာရှစီးပွားရေးသမဂ္ဂအဖွဲ့ဝင်အိန္ဒိယနိုင်ငံတွေထံကိုကောက်ပဲတိနံတင်ပို့မှုကိုဇွန်လ30ရက်နေ့အထိတတ်မြစ်ကြောင်းနဲ့တရားတင်ပို့မှုကိုဩဂုတ်လ31ရက်နေ့အထိတတ်မြစ်ချောင်းညွှန်ကြားချက်ကိုရုရှားဝန်ကြီးချုပ်ကမတ်လ14ရက်နေ့တင်းနှင်လာနေထုံးကလက်မှတ်ရေးထိုးထားတာပါယူကရိန်းပေါ်ကျူးကျော်စေချောင်းဒဏ်ခတ်ပိတ်ဆို့မှုတွေရဲ့ရိုက်ခတ်တက်ရမှုကိုရှော့ချနိုင်ရေးရုရှားဘက်ကစစ်နယ်ရိက္ခာပြည်ပတင်ပို့မှုကိုတတ်မြစ်လိုက်ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲကာဇက်စတန်နိုင်ငံမှာကုန်စည်နှုတ်တက်ပြီးစိုးရိမ်စိမ့်နဲ့လူအယက်ဝယ်ယူမှုတွေကြုံခဲ့ရပါတယ်EAEU ဥရောပအာရှစီးပွားရေးသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ကာဇက်စတန်နိုင်ငံရဲ့သမ္မတ ခါဆန်ရူမတ်ထိုခါယက်ကစံချိန်တင်ကုန်စည်နှုန်းတက်လာနိုင်တယ်လို့ပြောဆိုခဲ့တာပ
ါ события в украине привели к резкому скачку цен
ယူကရိန်းနိုင်ငံတွင်အခြေအနေတွေကြောင့်စားသောက်ကုန်စည်ဈေးနှုန်းတွေခုန်တက်သွားစီပြီးမကြခင်မှာစံချိန်ကျိုးသွားမဲ့အနေအထားရှိပါတယ
်အရေးဆိုပြည့်ပြည်တော်စုမှာပါဝင်ခဲ့ကြတဲ့ဗဟိုအားရှကငါးနိုင်ငံဟာရုရှားပို့ကုန်တွေအပေါ်မှာအဓိကအားထားနေရတာဖြစ်ပါတယ်ရုရှားနဲ့ယူကရိန်းဟာကမ္ဘာဂျုံဆိုင်ပြိုထုတ်လုပ်တင်ပို့မှုမှာလည်းအဓိကကျတဲ့နိုင်ငံတွေဖြစ်ပါတယ်ဒါအပြင် EAEU အဖွဲ့ဝင်တွေဖြစ်တဲ့ရုရှားနဲ့ဘယ်လာရုစ်တို့ဟာကမ္ဘာမှာဓာတ်ပြင်ဩဇာအဓိကထုတ်လုပ်တဲ့နိုင်ငံတွေဖြစ်ပြီးမြန်မာနိုင်ငံမှာလည်းလာမယ့်မိုးစဘာကာလအတွက်ဓာတ်ပြင်ဩဇာရရှိရေးကြိုးစားနေရတဲ့အချိန်ဖြစ်ပါတယ
်။အဲ့ဒါတော့ရှိတယ်ဓာတ်ပြင်ဩဇာတော့ကျွန်တော်ကလက်ရှိယူရီးယားပေါ့နော
်။ဟုတ်ကဲ
့။ဒီတော့တရုတ်ကဝယ်တယ်ပေါ့အခုတရုတ်ကပိတ်ထားတယ်ပေါ့။အိတ်ဆိုးကိုသူကပိတ်ထားတယ်။အဲ့တော့ကျွန်တော်တို့တိုင်းပြည်နေတဲ့လောဆယ်လူနေရတော့ယူရီးယားလိုတယ်ဒီကောင်းတွေအတွက်ကနေ့ကိုတန်းနေ3သိန်းခွဲနဲ့4သိန်းတော့လို့တယ
်။
ဟုတ်ကဲ့။ဒီမှာထုတ်လုပ်နေတာတသိန်းခွဲကျော်တော့ရှိတယ်ကွ။အဲတန်းနေတန်းနေ2သိန်းတော့2သိန်းနဲ့2သိန်းခွဲနဲ့နှစ်ဆင်လို့လား။အဲဒီဟာတော့ကျွန်တော်တို့ကအခုရေးပေါ်ရှာနေတာပေါ့နော်။သူပြေမိုးမိုးစဘာအတွက်တော့ကျင်းမှုတွေလို့တယ်ဆပ်ပိုင်ရလို့တယ်
ရင်ပါစင်ခဏဖြစ်တဲ့စီးပွားရေးစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်အခုတော့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံမှာတရုတ်အစိုးရသဘောထားထင်ဟပ်တဲ့အကြောင်းကိုသာဦးစားပေးဖော်ပြနေကြပါတယ်တရုတ်ပြည်သူအများစုကလည်းရုရှားဘက်ကမှန်တယ်ဆိုတဲ့သဘောထားရှိနေကြတာကြောင့်ယူကရိန်းမှာဖြစ်နေတဲ့အခြေအနေတွေကိုသိရအောင်တရုတ်နိုင်ငံရောက်ယူကရိန်းတွေစူးစမ်းနေကြပါတယ်AFP သတင်းကိုအခြေခံပြီးမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်ယူကရိန်းနိုင်ငံကိုရုရှားကစစ်ဝင်တိုက်နေတဲ့အပေါ်အမေရိကန်အပအဝင်နိုင်ငံတော်တော်များများကဝေဖန်အပြစ်တင်အရေးယူတန်းခတ်နေချိန်မှာတရုတ်နိုင်ငံကတော့ရုရှားနိုင်ငံနဲ့ဆက်ဆံရေးပြတ်စရာအကြောင်းမရှိဘူးလို့အခုချိန်ထိပြောကြားပြီးရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဆက်လုပ်နေပါတယ်။တရုတ်နိုင်ငံတွင်ပြတ်သားတဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့သတင်းတွေကလည်းတရုတ်အစိုးရရဲ့သဘောထားကိုထင်ရှားနေပါတယ်။ယူကရိန်းမှာရှိတဲ့ရုရှားလူမျိုးတွေကိုယူကရိန်းအစွန်းရောက်တွေရဲ့လက်ကနေကယ်တင်ဖို့ရုရှားကငြိမ်းချမ်းရေးအတွက်စစ်တိုက်နေတာဆိုတော့ရုရှားအစိုးရရဲ့အာဘော်တွေကတရုတ်မှာလွှမ်းမိုးနေပါတယ်။သတင်းမီဒီယာတွေထဲမှာလူမှုကွန်ရက်တွေကိုပါအကြီးအကျယ်ထိန်းချုပ်ထားတဲ့တရုတ်နိုင်ငံထဲမှာလူမှုကွန်ရက်တုံးသူတွေကြားရုရှားဘက်ပါသူတွေများပါတယ်။ဒါကြောင့်တရုတ်နိုင်ငံမှာရောက်နေကြတဲ့ယူကရိန်းလူမျိုးတွေကယူကရိန်းကအဖြစ်မှန်တွေကိုတရုတ်ပြည်သူတွေသိရှိအောင်လို့သတင်းမှားတွေတိုက်ဖြတ်နိုင်ဖို့ကြိုးစားနေကြပါတယ်။တရုတ်ဘာသာပြန်ယူကရိန်းလူမျိုး300လောက်ကယူကရိန်းနိုင်ငံကသတင်းတွေကိုတရုတ်လိုဘာသာပြန်ပြီးလူမှုကွန်ရက်တွေပေါ်မှာဖြန့်နေကြတယ်လို့ရုရှားဘက်ကသတင်းတွေမမှန်ဘူးဆိုတာကိုလည်းထောက်ပြတင်ပြပေးနေကြပါတယ်။သူတို့ရဲ့စိတ်ပူပန်မှုတွေစိတ်တော့ကရောက်မှုတွေအင်အားတွေအလုံးကိုစိတ်နှစ်ပြီးတော့တရုတ်လူမျိုးတွေကြားမှာသတင်းမှန်တွေများများရောက်နိုင်အောင်လုပ်နေတယ်လို့ဘေကျင်းမြို့ကသဘာဝပတ်ဝန်းကျင်ဆိုင်ရာကုမ္ပဏီတစ်ခုမှအလုပ်လုပ်နေတဲ့လီဒီယာက AFP သတင်းဌာနကိုအခုလိုပြောကြားပါတယ
်။ The majority of people still support Russia but
ဒီနိုင်ငံမှာအများစုကရုရှားကိုထောက်ခံကြပါတယ်။ဒီချိန်ထဲမှာပဲပြတာတဲ့သတင်းအချက်အလက်တွေကိုတရုတ်နိုင်ငံကလူများစုမရရှိကြဘူးလို့ကျွန်မယုံကြည်ပါတယ် ။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံမှာလက်ဟာနေတဲ့သတင်းအချက်အလက်တွေဖြန့်နိုင်ဖို့ဆိုပြီးတော့သူတို့ရဲ့ YouTube channel ပေါ်မှာယူကရိန်းသတင်းတွေကိုတရုတ်ဘာသာနဲ့တင်ပြနေကြတာဖြစ်ပါတယ်။ online ပေါ်တင်တဲ့အကြောင်းအရာတွေကိုတရုတ်အစိုးရကအကြီးအကျယ်စောင့်ကြည့်ဆန်ဆာဖြတ်တာမို့သူတို့လည်း VPN သုံးကြော်ခွတင်ပြနေကြရပါတယ်။ယူကရိန်းတွေအသုံးများတဲ့ mobile app အများစုကိုလည်းတရုတ်နိုင်ငံထဲမှာသုံးလို့မရပါဘူး။တရုတ်လူမှုကွန်ရက်သုံးသူတွေကြားရုရှားထောက်ခံသူတွေများတာကြောင့်လည်းတရုတ်လူမျိုးတွေအသုံးများတဲ့ WeChat မှာတရုတ်စာတန်းထိုးပြီးတော့ video တွေတင်ပေးနေကြပါတယ်
။ We fighting for freedom we fighting for the for the news we fighting
လူလမှုတွေကျမတို့တိုက်ပွဲဝင်နေတာဖြစ်ပါတယ်သတင်းတွေအတွက်အမှန်တရားအတွက်အရေးကြီးတာကြောင့်ခုလိုတိုက်ပွဲဝင်နေရတာဖြစ်ပါတယ်ယူကရိန်းလူမျိုးတွေရဲ့အတန်ကိုကြားစေသိစေချင်ပါတယ
်သူကလည်းဘေကျင်းမြို့ကနည်းပညာကုမ္ပဏီတစ်ခုမှအလုပ်လုပ်နေသူဖြစ်ပါတယ်တရုတ်နိုင်ငံမှာရုရှားအစိုးရသတင်းဌာနကသတင်းတောက်တချို့ရှိပေမဲ့ယူကရိန်းသတင်းဌာနတွေမရှိတာကအားအနေချက်ဖြစ်တယ်လို့သူတို့ကပြောပါတယ်ဒါကြောင့် Ukraine News ဆိုတဲ့သတင်း website Ukraine အစိုးရရဲ့ Ukraine Form သတင်း website တို့ပေါ်မှာသတင်းတွေကိုတရုတ်လိုပါသားပြန်ဖော်ပြပေးနေကြတာဖြစ်ပါတယ
် We need to do something because like in China there is no official media
တရုတ်နိုင်ငံမှာယူကရိန်းကိုစားပြီးတရားဝင်သတင်းမီဒီယာမရှိတဲ့အတွက်ကျမတို့အနေနဲ့တခုခုလုပ်ဖို့လိုကိုလိုအပ်ပါတယ်။ယူကရိန်းစစ်ပွဲစပြီး၄-၅ရက်လောက်ကြာတဲ့အခါယူကရိန်းအစိုးရသတင်းဌာနယူကရိန်းဖော်မ်ဝက်ဘ်ဆိုက်မှာသတင်းတွေကိုတရုတ်လိုဘာသာပြန်ပြီးစတင်ဖော်ပြခဲ့ပါတယ်။ယူကရိန်းသတင်းတွေဖြန့်ချီတဲ့နေရာမှာသူတို့အမိလိုက်ဖို့လိုပြီးဆိုတာသဘောပေါက်လို့ဖြစ်ပါတယ်။
တရုတ်ဘာသာနဲ့ယူကရိန်းစစ်ပွဲအကြောင်းတင်တဲ့ဗီဒီယိုတော်တော်များများတရုတ်နိုင်ငံထဲမှာ blog အလုပ်ခံရပါတယ်။ရုပ်ပြက်၊ဆင်းပြက်၊ဆိုးဆိုးဝါးဝါးပုံတွေမဟုတ်ပေမဲ့ဖယ်ရှားခံရတာဖြစ်တယ်လို့သူတို့ကပြောပါတယ်။ဒါပေမဲ့သူတို့အနေနဲ့ကတော့တရုတ်နိုင်ငံထဲကလူတွေအနေနဲ့ယူကရိန်းမှာလက်တွေ့ဖြစ်နေတာတွေသိရအောင်ပြောပြနေတာသာဖြစ်ပြီးတရုတ်မီဒီယာဥပဒေတွေကိုချိုးဖောက်နေတာမဟုတ်ဘူးလို့ပြောပါတယ်
။ For us the main goal is to give a message that people shouldn't die.
လူတွေမသေးခြင်းသင့်မှုအသက်မခံရသင့်မှုဆိုတဲ့အချက်ကိုကျမတို့အဓိကသိစေချင်တာပါဒီမှာနိုင်ငံရေးအကြောင်းတွေပြောနေတာမဟုတ်ပါဘူးကိုယ့်အိမ်နဲ့လူစင်းဝင်လာပြီးကိုယ့်မိသားစုကိုရိုက်နှက်တက်ဖြတ်နေတာဘလို့မှမဖြစ်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသိစေချင်တာပ
ါသတင်းဖော်ပြမှုတွေထိန်းချုပ်တဲ့တရုတ်နိုင်ငံမှာယူကရိန်းသတင်းတွေကိုတရုတ်ပြည်သူတွေဗက်မြအောင်မသိကြဘူးလို့တရုတ်နိုင်ငံထဲမှာပညာသင်နေတဲ့ PhD ကျောင်းသူတစ်ယောက်ကလည်းပြောပါတယ
် I believe that many Chinese people were misleddue to
russian sources ရရှားဘက်ကလာတဲ့သတင်းအချက်အလက်တွေကြောင့်တရုတ်တွေအမြင်မှားနေတယ်လို့ကျွန်မယုံကြည်ပါတယ
်ယူကရိန်းသတင်းတွေကိုတရုတ်လူမျိုးတွေသိရှိအောင်လူမှုကွန်ရက်ပေါ်တင်ပေးနေကြသူတွေအနေနဲ့တရုတ်အစိုးရရဲ့ firewall နဲ့ tarsi sensor ဖြတ်မှုကိုကျော်လွှားနိုင်အောင်အားထုတ်လုပ်နေကြရပါတယ်ဒါပေမဲ့သူတို့အနေနဲ့သူတို့နိုင်ငံအတွက်လုပ်ရမယ့်တာဝန်ဖြစ်တယ်လို့ခန့်ယူထားကြပါတယ်
My position is very clear and outspoken. I speak about the war that Russia is conducting over Ukrainian civilians.
ကျွန်မတို့ပြောစရာရှိတာပြောရမယ်လို့ပြပြတသားပဲရက်တည်ပါတယ်။ယူကရိန်းရဲ့သားပြည်သူတွေအပေါ်ရုရှားကစစ်တိုက်နေတဲ့ကိစ္စကိုသိအောင်ပြောနေပါတယ်။စစ်သားတွေကြာဆုံးတဲ့အရေးအတွက်ထက်အရက်သားပြည်သူတွေသေဆုံးနေတဲ့အရေးအတွက်ကပိုများနေတဲ့အကြောင်းကျွန်မတို့ဆက်ပြောပြနေဦးမှာပါပဲ။
တရုတ်အစိုးရအာဘော်နဲ့ထင်ဟပ်နေတဲ့သတင်းတွေကိုသာအဓိကတင်ပြကြရတဲ့တရုတ်နိုင်ငံမှာယူကရိန်းသတင်းတင်ပြနေကြသူတချို့ကိုတရုတ်မိတ်ဆွေတငယ်ချင်းတွေကထောက်ခံအားပေးတယ်လို့ပြောပါတယ်။တရုတ်တွေအသုံးများတဲ့ဝေဘိုလူမှုကွန်ရက်စာမျက်နှာမှာယူကရိန်းသတင်းတရုတ်စာတမ်းထိုးဖော်ပြမှုတွေကို like လုပ်ကြတဲ့သူထောင်နဲ့ချီရှိတယ်လို့ AFP သတင်းကလည်းပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်ဝင်တိုက်နေတဲ့စစ်ပွဲဟာသတင်း၅ဘက်ထဲမှနဲ့ကြာရှည်နေပြီဖြစ်တာမို့တရုတ်လိုဘာသာပြန်ဖော်ပြရမယ့်အကြောင်းအရာတွေအများအများရှိနေစေဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံရောက်ယူကရိန်းလူမျိုးတွေကတော့ယူကရိန်းသတင်းတွေပတ်မြအောင်မရရှိကြတဲ့တရုတ်နိုင်ငံကသူတွေစီကိုအခုထက်ကြဲကြဲပြန့်ပြန့်သတင်းတွေရောက်အောင်လုပ်သွားမယ်လို့ပြောကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။မဆုမြတ်မို့စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသည်များပါရှင်။အခုကတော့ကဘာတလွားထင်းရှားကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုစူးစီးတင်ပြနေတဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပါပါမအေးတန်နာကျော်ပါရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရဲ့ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ဗြိတိသျှဘီယမကြီးအလစ်ဇဘက်က၅လတာကာလတွင်ပထမဆုံးဖြစ်တဲ့လူထုရှိကိုပြန်ပြီးရောက်လာခဲ့ပါသည်။အင်္ဂါနေ့မတ်လ29ရက်နေ့ကကျင်းပတဲ့ကွယ်လွန်သူဒုက္ခမွန်မင်းသားကြီးဖိလစ်အောင်မေဘွယ်ခန္ဓာကိုတော်ဝင်မိသားစုဝင်တွေဂုံချီရှိနိုင်ငံအကြီးအကဲတွေနဲ့တက်ရောက်ခဲ့တာပါ။မြန်မာချင်းနဲ့နှစ်ပေါင်း80ကျော်ပေါင်းဖက်ခဲ့တဲ့အက်ဒင်ဘရာမြို့သားကြီးမင်းသားကြီးဖိလစ်မနစ်ကအေပီလရဲ့မှာပဲတက်တော်တရားမပြည့်ခင်နှစ်လလိုမှာဝင်းဆယ်ရဲတိုက်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။အဲ့ဒီချိန်ကကိုဗစ်ကပ်ဘေးကာလကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားလို့မင်းသားကြီးဖိလစ်ရဲ့ဇာပတအခမ်းအနားကိုလူ30ပဲတက်ခွင့်ရခဲ့တာပါ။အင်္ဂါနေ့ကလန်ဒန်မြို့တော်ဝက်စ်မင်စတာဘုရားကျောင်းမှာကျင်းပတဲ့ဂျေဇုတော်အောက်မြေပွဲအခမ်းအနားမှာတော့ပြည်မာကြီးနဲ့အတူအင်ရှိဇန်ဝေလာမင်းသားချားလ်စ်သူ့ရဲ့သားတော်ဝီလျံနဲ့ဇနီးကိတ်ပြီးတော့သူ့ရဲ့သားတော်သမီးတော်တွေဖြစ်ပြီးတော့ပြည်မာကြီးရဲ့မိတော်ဖြစ်တဲ့မင်းသားလေးဂျော့ချ်နဲ့မင်းသမီးလေးရှာလက်တခြားတော်ဝင်မိသားစုဝင်တွေသူတို့ရဲ့ကလေးတွေစုံစုံညီညီတက်ရောက်လာခဲ့ကြပါတယ်။ဒါအပြင်တခြားနိုင်ငံတွေကဘီရင်နေဘီရင်မတွေဗြိတိသျှဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့လူမှု APA တဲ့900ကျော်ကွယ်လွန်သူမင်းသားကြီးဖိလစ်ကိုလာပြီးခါရောပြုသွားခဲ့ကြပါတယ်ရှင်။ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ရဲ့ချစ်ချည်ရေးတန်တမန်ဖြစ်တဲ့ဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသား Orlando Bloom ဟာ Ukraine or Russia or Jujo when you are pure, in the marry. Ukraine on a pure, Moldova and Gango trap in the Jayare, clearing with Azuri. Tell me Ukraine doka there is a dry up pure, Abbey's a cap yogevari.
When we see conflict like this, and you realize that it's all about the children and what their future will be, and it's so uncertain because nothing is certain when
ဘလို့ပြည်ပခါရဲ့ကြောင့်ရတဲ့အခါမှာကလေးတွေရဲ့အရေးသူတို့ရဲ့အနာဂတ်ကိုပို့ပြီးတော့ဂရုစိုက်မိပါတယ်။ဘာမှတေချာမှုမရှိတဲ့အခြေအနေစစ်ဘေးကနေထွက်ပြေးကြရတဲ့အချိန်မှာဘာမှကိုပြောလို့မရတဲ့အခြေအနေရင်ဆိုင်နေကြရပါတယ်လို့မော်ဒိုဗာနိုင်ငံရဲ့ယူကရိန်းနယ်စပ်ပယ်လန်ကာနယ်ခြေကိုရောက်လာခဲ့တဲ့အော်လန်ဒိုဘလူးပြောသွားတာပါ။ ယခုရုရှားကျူးကျော်ဝင်ရောက်တဲ့ရင်ဆိုင်နေရလို့အရတားလူကြီးတန်းတဲ့ချီပြုံးအုံရင်စွန်ခွာထွက်ပြေးကြရတာဖြစ်ပါတယ်။ယူကရိန်းကနေအုံရင်စွန်ခွာပြေးကြရတဲ့ဒုက္ခတွေကအဲ့ဒီချင်းနိုင်ငံတွေဖြစ်တဲ့ပိုလန်၊ရူမေးနီးယား၊စလိုဗက်ကီးယား၊ဟန်ဂေရီနဲ့မော်ဒိုဗာနိုင်ငံတွေစီကိုအများစုထွက်ပြေးရရှိကြပါတယ်။အခုအော်လန်ဒိုဘလူးကကိုစားပြုတဲ့ကုလသမဂ္ဂကလေးများရေမုံငွေအဖွဲ့ UNICEFကတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ကမ္ဘာတစ်လွှားကကလေးတွေဝင်ပြိုးရေးဆိုင်ရာအကူအညီတွေထောက်ပံ့ပေးအပ်နေတဲ့အဖွဲ့ဖြစ်ပါတယ်ရှင်။
Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီ တက်တဲ့ရောင်းတဲ့ အစီအစဉ် ကို video မှာ အပတ်စဉ် တနင်္လာညနေ့ အင်္ဂါမနေ့ အစီအစဉ် တွေ မှာ ထုတ်လွှင့်ပေးနေပါတယ်ရှင်။
ဖျူရီမြန်မာပိုင်းရဲ့အွန်လိုင်းမှာဆိုရင်လေ Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။မဲ့ဧတနာကျော်စီစဉ်တင်ဆက်တဲ့အပတ်စဉ်တက်တက်ရောင်သတင်းလှအစီအစဉ်ဖြစ်ပါတယ်ရှင်။အင်ကာနေ့မနေ့ခင်အတွက်သတင်းပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေရေဒီ
လေးမှာရုရှားတပ်တွေရဲရဲဆက်ဆက်ကျူးလွန်တယ်လို့ဆွဆွဲထားတဲ့ဖြစ်ရပ်တွေတွေ့လာရတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုရှုတ်ချလိုက်ပြီးစစ်ရာဇဝတ်ပြစ်မှုတွေနဲ့ရုံးတင်ဆစ်ဆေးဖို့တနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။ဒါအပြင်နောက်ထပ်အရေးယူဒဏ်ခတ်မှုတွေဆက်ပြီးချမှတ်မှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားဟာယူကရိန်းမှာစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့အမေရိကန်ကပြောဆိုပြီးရုရှားကိုလူခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေဖယ်ရှားရေးကုလသမဂ္ဂအထွေထွေညီလာခံမှာဆောင်ရွက်ဖို့အတွက်ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးလင်ဒန်သောမတ်ဂရင်းဖီးလ်ကပြောပါတယ်။ယူကရိန်းကဘူရှာမြို့ကလေးမှာဒါဇင်နဲ့ချီတဲ့အရက်သားတွေကိုရုရှားတပ်တွေကတတ်ဖြတ်ခဲ့တယ်လို့ပြောကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်အခုလိုအမေရိကန်တမန်ကြီးကနေတောင်းဆိုလိုက်တာပါ။ပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်အမရန်ခန်အပေါ်အတိုက်ခံတွေကအယုံကြည်မရှိအဆိုကိုတားဆီးပိတ်ပင်ခဲ့တဲ့ကိစ္စဟာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရရောက်တဲ့ဆိုရဲဝန်ကြီးချုပ်ရဲ့ပြန်လည်ဆွဆွဲချက်နဲ့ပတ်သက်ပြီးတရားလွှတ်တော်ချုပ်ကအရေးကြီးနဲ့တနင်္လာနေ့မှာစတင်ကြားနာခဲ့ပါတယ်။ကမ္ဘာလူသားအလုံးရဲ့69ရာခိုင်နှုန်းကတန့်ရှင်းလက်ဆက်တဲ့လေကိုမရကြဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောကြားလိုက်ပါတယ်။လေရုညဉ့်ဉန်းမှုကြောင့်အသက်ရှူလမ်းကြောင်းယောဂနဲ့ကိုရင်းသွေးလဲပတ်မှုပြဿနာတွေကျုံနေရပြီးနှစ်ဆန်တန်ပေါင်းများစွာတည်ဆုံးနေရတာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင်။ညပိုင်း 9:00 ကနေ 10:00 အထိထုတ်လွှင့်မဲ့ VOE ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျမတို့ 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပ
Thank you. This program has come to you from the Voice of America, Washington.